Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်အောက်တိုဘာလ14ရက်နေ့တောက်ချနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူပြောပြပေးမှာပါယူကရိန်းမြို့တော် Kiev တဝိုင်းမှာရုရှားတပ်တွေကအီရန်လုံ drone တွေနဲ့ပစ်ခတ်ခဲ့ပါတယ်စစ်တပ်အကြီးအကဲကိုဝေဖန်တဲ့ပါကစ္စတန်အတိုက်ခံမှာအကြီးညိုပြစ်စင်မှုနဲ့ဖမ်းဆီးခံခဲ့ရပါတယ်သမရရှီကျင်ဖင်ကိုဆန့်ကျင်တဲ့စရန်တွေကိုတိဥအာနာဘယ်တွေကဖယ်ရှားပစ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေပြီးမှတော့ကမ္ဘာနိုင်ငံတွေမှာသဘာဝဘေးဒဏ်ကြိုတင်အသီးပိစနစ်တွေတိုးမြှင့်ပြီးကြိုတင်ပြင်ဆင်ထားကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်ပါကိုအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ
် This means that 1 out of 3 people globally primarily in small island developing states and
ချိုတဲ့နိုင်ငံတွေမှာသဘာဝဘေးဒဏ်ကြိုတင်အသီးပိစနစ်အလုံးလောက်မရှိတာဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဘက်ကပြောဆိုသွားတာပါမကြခင်မှာအပြည့်အစုံတင်ပြပါမယ်ဒီနောက်မှာတော့ချင်းကားတစ်ဆင့်ယောဂကုသမှုကာကွယ်မဲ့ဆေးရည်သည့်အကြောင်းအမေရိကန်ရဲ့ဌာနေတိုင်းရင်းသားများနေ့စတဲ့သတင်းဆောင်မတွေနဲ့အတူမြန်မာရေးသုံးသပ်ချက်ချက်မှရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုဇက်တိုက်နှาศင်ချရပါမယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးချပါမယ
်ယူကရိန်းမြို့တော် Kiev တဝိုင်းမှာရုရှားတပ်တွေကအီရန်လုံ drone တွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကချက်တပရင်းနဲ့မှာပြောကြပါတယ်ယူကရိန်းစစ်တပ်ကလည်းယူကရိန်းနိုင်ငံတော်140လောက်ကိုရုရှားကနေဗုဒ္ဓဟူးနယ်မှာမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ် drone တွေနဲ့ပစ်ခတ်မှုကနေ Kiev မြို့တော်တဝိုက်ကအရေးပါတဲ့အခြေခံအဆောက်အုံတွေကိုထိမှန်ခဲ့ကြောင်းယူကရိန်းသမ္မတရုံးလက်ထောက်အကြီးအကဲ Kirill Tymoshenko ကပြောပါတယ်ဖောက်ခွဲပစ္စည်းတွေတည်ဆောင်လိုက်တဲ့ဒီ drone တွေဟာပစ်မှတ်ကိုထိရင်သူတို့ကိုယ်တိုင်မှာပျက်စီးသွားစေတဲ့ကာမီကာဇီလေကြောင်းတက်ခဲ့ရဲ့ယင်တွေလို့ယူကရိန်းကပြောပါတယ်ယူကရိန်းတောင်ပိုင်းကမီကိုလော့ဖ်မြို့မှာလည်းတညာလုံးပစ်ခတ်တာခံခဲ့ရပြီးတော့ငါးတပ်လူနေအဆောက်အထုပျက်စီးသွားတယ်လို့မြို့တော်ဝန်အိုလက်ဇန်ဒရာစကန်ဗစ်ကကျတဲ့ဘရင်းနေမှာပြောပါတယ်ယူကရိန်းကိုလေကြောင်းကာကွယ်ဆိုင်ရာထပ်ပြီးဖြည့်ဆည်းပေးဖို့အတွက်ယူကရိန်းရဲ့မိတ်ဆွေတွေလှုပ်ဆောင်နေကြခြင်းပါပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါနေတိုကာကွယ်ဝန်ကြီးတွေဘရပ်ဆဲလ်မှာတွေ့ဆုံပြီးယူကရိန်းအတွက်စီးရီးထောက်ကူပေးရေးဆွေးနွေးနေခြင်းမှာယူကရိန်းကိုပယ်ထင်းတပ်မစ္စိုင်းဒုံးကျည်တွေကိုပါပစ်ချနိုင်တဲ့ရော့ကက်တွေပို့ပေးမယ်လို့ဗြိတိန်ကကျတဲ့ဘရင်းနေမှာကြေညာပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကအလေးအကျင့်ရှိတဲ့အရန်တပ်သား3သိန်းကိုရှေ့တန်းလွတ်ပြီးယူကရိန်းကိုတိုက်ခိုက်မှုလုပ်နေခြင်းမှာယူကရိန်းကတော့သူ့နေမြေတည်ထောင်ရေးအတွက်တိုက်ပွဲဝင်နေရတာဖြစ်ပြီးယူကရိန်းနေရဲ့တပ်တီကိုချီကျူးတယ်လို့အမေရိကန်ကာကွယ်ဝန်ကြီးရိုက်အော့စတင်ကဗိုလ်တဖူးနေမှာပြောကြားလိုက်ပါတယ
်ယူရနိုင်ငံဘဲဂရက်မြို့တော်အချက်ချာနေရာမှာရော့ကက်တွေနဲ့ပစ်ကတ်ခံခဲ့ရတဲ့နေ့မှာပဲသမရသည့်ဖြစ်ဝင်းကြီးဟောင်းတူးကိုလွတ်တော်မတ်တွေကြာသာပြင်းနေကရွေးချယ်လိုက်ကြပါတယ
်ဒါတ်ဆာဒအနွာ
ကိုဇလနီယာ329နေရာရှိတဲ့လွတ်တော်ထဲမှာမဲပေးသူ261ယောက်နဲ့ထောက်ခံမဲ162မင်းနဲ့တက်98နှစ်အရွယ်ရေရင်းမြဝင်းကြီးဟောင်းအဗ်ဒူလာတစ်ဖရာရှိကိုသမရဖြစ်ရွေးချယ်လိုက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကြေညာခဲ့တာပါ။ယူရိုနိုင်ငံဥပဒေအရလွတ်တော်မှာနေရာအများစုရရှိထားတဲ့နိုင်ငံအင်အားစုကဝင်းကြီးချုပ်တဲ့နေရာအတွက်အဆုပြုဖို့သမရကလွတ်တော်ကိုအကြောင်းကြားမှာဖြစ်ပါတယ်။ယူရိုနိုင်ငံကထောက်ခံမှုပေးထားတဲ့ရှီယက်ပါတီအများစုပါဝင်တဲ့ညွန်မောင်းဖွဲ့ကတော့လွတ်တော်မှာနေရာအများစုရထားတဲ့အကြောင်းကြာသာပတိနေ့မှာပဲတရားဝင်အကြောင်းကြားထားပြီးဝင်းကြီးချုပ်တဲ့ဖြစ်မွားမက်ရှီယက်ဆူဒါနီကိုအဆုပြုထားပါတယ်။ကြာသာပတိနေ့မှာပဲဘက်ကရမျိုးတော်ကလုံရင်းအဆောက်ရှောက်တွေတင်းကြီးချက်ချက်ချထားတဲ့ green zone နဲ့ကိုရော့ကက်တုံးကိုစင်ကြောက်ခဲ့တဲ့အကြောင်း US စစ်တပ်ကပြောပါတယ်။ပါလီမန်မှာသမ္မတတဲ့ရွေးချယ်ဖို့လွတ်တော်မတ်တွေစုဝေးရောက်ရှိနေချိန်တက်ခတ်မှုဖြစ်ခဲ့တာပါ။တက်ခတ်မှုကြောင့်လူ9ဦးတမနဲ့ဒဏ်ရာရတဲ့အကြောင်းလဲလူညွေးတောင်းရှိသူတွေကပြောပါတယ်တကယ်မှုနဲ့ပတ်သက်လို့ဘယ်ဖွဲ့ကမှတော့သူတို့လက်ချက်ဆိုပြီးလက်တလို့ကြီးညာတာမရှိသေးပါဘူးပြီးခဲ့တဲ့လက်ကုံမန်ကတော့ငါလဲလွတ်တော်မတ်တွေပါလီမန်မှာလွတ်တော်ဥက္ကဋ္ဌရွေးချယ်ဖို့ပြင်ဆင်နေတဲ့အချိန် Green Zone မှာရော့ကက်တွေနဲ့တက်ခတ်ခံခဲ့ရဘူးပါတယ
်ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကမဟာဗျူဟာကျတဲ့ Afrin မြို့ကလေးကိုဩဇာကြီးတဲ့ Jihad အဖွဲ့ဖြစ်တဲ့ Hayat Tahrir al-Sham HTS အဖွဲ့ကထိန်းချုပ်လိုက်ပြီလို့ဒေတာကန်တွေကပြောပါတယ်ဒီမျိုးကလေးမှာကြီးစိုးနေတဲ့လက်နက်ကိုင်အဖွဲ့အများပြားနဲ့တုံးရကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအရင်က El Nusra Front ကိုတည်ကြတဲ့ DHDS အဖွဲ့ကဇန်နဝါရီလမှာရောက်လာပြီးတော့တင်ပိုက်လိုက်တာလို့ဒေသခံတွေနဲ့ Syria ဆောင်ကြီးအဖွဲ့ကပြောပါတယ်။ Afrin ဟာကတ်လူမျိုးအများစုနေထိုင်တဲ့မြို့ပါ။တူရကီအစိုးရကအကြမ်းဖက်သမားတွေဖြစ်နေတတ်မှတ်ထားတဲ့ Syria Kurds တပ်ဖွဲ့တွေကိုတူရကီစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့နောက်2018ခရဲကတူရကီတွေထောက်ခံပံ့ပိုးပေးတဲ့လက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့လည်းဖြစ်ပါတယ်။ဒီလက်နက်ကင်တပ်ဖွဲ့တွေဒီမြို့ကနေဆုတ်ခွာတဲ့နောက်မှာ HTS အဖွဲ့ကတန်ကြပ်ကာကားတွေနဲ့စစ်ကားတွေနေရာယူလာတာလို့လည်းမြို့ကန်တယောက်ကပြောပါတယ်။ဒီတပ်ဖွဲ့တွေဟာစီးရီးယားစစ်တပ်တွေမထိန်းချုပ်နိုင်တဲ့စီးရီးယားနောက်မြောက်ပိုင်းအစ်လစ်ပြည်နယ်ကနေရာအတော်များများကိုလည်းထိန်းချုပ်ထားတာဖြစ်ပါတယ်။သူတို့ဟာ2018အထိအယ်ဂိုင်ဒါအကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့စီးရီးယားခြေဆိုင်အယ်ဂိုင်ဒါအဖွဲ့ကဖြစ်ပြီးတော့ဒီအဖွဲ့ကိုတော့အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားပါတယ်။သူတို့တွေဒီအဖရင်မြို့ကိုတင်ပတ်ရမှာအနည်းဆုံးအလာရူအစ္စလာမစ်အဖွဲ့နှစ်ဖွဲ့ပါဝင်ပတ်သက်မှုရှိတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်
။အမေရိကန်မှာလာမယ့်တက်တန်ဝဲယူကောက်ပွဲရဲ့ရလဒ်တီနဲ့လူယုံရေးပေါ်အမေရိကန်မဲဆန်နာရှင်တွေယုံကြည်စစ်ချမှုရှိလာအောင်တာဝန်ရှိသူတွေအချိန်မြင့်ကြိုးပမ်းနေကြပါတယ်။အမေရိကန်စိုက်ဘာအင်တာနက်နဲ့သတင်းချဲ့လက်လူယုံရေးအေဂျင်စီ CIS ညွှန်ကြားရေးမှူးကလည်းအလာရူအာမခံပြောကြားခဲ့ပေမဲ့ယူကောက်ပွဲတွေပေါ်ချင်းချမှုအခြေအနေတွေဟာအရင်ထက်ပိုပြီးရှုပ်ထွေးနေနေလာတယ်လို့လည်းပြောဆိုခဲ့တာပါ။ယူကောက်ပွဲချီကန်အဆောက်အုံတွေပေါ်နှောက်ရှက်ဟန်တာမှုတွေနဲ့ချင်းချောက်နိုင်တဲ့ခိုင်လုံတဲ့ထောက်ထားတစုံတရာလက်တလုံးမှာမတွေ့ရသေးတဲ့အကြောင်းလဲ CIS ညွှန်ကြားရေးမှူးဂျန်အက်စတာလီကကြာသပတေးနေ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဆေဘာတက်ခတ်မှုကျွမ်းနိုင်တဲ့အန်ဒီနဲ့ပတ်သက်လို့ကြီးကြီးမားမားမတွေ့ရကြောင်းမကြားသေးရင်တော့လည်းသမရအင်ပြူရိုနဲ့ဆေဘာကုကွေးဌာနတာဝန်ရှိသူတွေပြောဆိုထားပါ။အမေရိကန်မှာမဲဆန်နက်ရှင်တွေမဲပေးဖို့သတင်းသုံးဖက်လောက်သာလူရောတဲ့ချိန်မှာရွေးကောက်ပွဲတွေလုံခြုံရေးစိန်ခေါ်မှုတွေလည်းကြုံနေရပါတယ်။အမိမြေလုံခြုံရေးဌာနရဲ့မကြားသေးရင်ကပြည်တွင်းအကြမ်းဖက်မှုအကြံပြုချက်စနစ်မှာလာမယ့်တက်တန်းဝဲရွေးကောက်ပွဲကာလဟာပြည်တွင်းကဆွေးနွေးတွေအကြမ်းဖက်မှုတွေကိုကျွလွန်နိုင်တဲ့အနေနဲ့ရှိတဲ့အကြောင်းသတိပေးပြောကြားထားပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan ကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တန်ကိုရီးယားနိုင်ငံအရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကပထမတဲ့မစ္စိုင်းတုံးပစ်လုခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်။ဒါဟာမကြသေးခင်ရက်ပိုင်းတွေအတွင်းမစ္စိုင်းတုံးဆက်တက်ပစ်ခတ်မှုတွေဇက်တိုက်လုပ်နေတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပစ်လုမှုဖြစ်ပါတယ်။ဒေသစံတော်ချင်းတောက်ကြနေမှနဲ့တနအီ49မှာမြောက်ကိုရီးယားမြို့တော်ရှိရာဘက်ကနေမစ္စိုင်းတုံးကြီးကိုပစ်လုခဲ့တာလို့တောင်ကိုရီးယားပူးတွဲစစ်ဝစီချုပ်များအကြီးအကဲကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဗိုလ်တဖူးနေ့ကလည်းတပ်ဝဲပစ် Cruise မစ္စိုင်းတုံးပစ်လုဆက်တက်ခဲ့တယ်လို့မြောက်ကိုရီးယားကကြေတပ်ရင်းနေမှာပဲပြောပါတယ်။ကျတဲ့ပရင်းနေနှောင်းပိုင်းနဲ့တောက်ကြအစောပိုင်းတွေမှာနှစ်နိုင်ငံနေဆက်ဒေတာအနည်းမြောက်ကိုရီးယားဘက်ကနေစစ်လေယာဉ်တွေပြန်တန်းခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကဂျက်တိုက်လေယာဉ်တွေအရေးပေါ်ချက်ချင်းဆီလွတ်ခဲ့ရတယ်လို့လည်းတောင်ကိုရီးယားပူးတွဲစီးဝစီချုပ်များအကြီးအကဲကပြောပါတယ်။တောင်ကိုရီးယားအနေနဲ့သူ့ရဲ့ထောက်လန်းစစ်ဆေးမှုကိုတွန်းမြင်ထားတယ်လို့အမေရိကန်နဲ့အနီးကပ်ပူးပေါင်းပြီးစီးအသင့်အနေထားလှုပ်ထားတယ်လို့လည်းပြောပါတယ်။ဂျပန်ကာကွယ်ဝန်ကြီးဌာနဝန်ကြီးချုပ်ယုံတွေကလည်းမြောက်ကိုရီးယားဟာမစ္စိုင်းတုံးကြီးစမ်းသပ်မှုလုပ်တာဖြစ်နိုင်ကြောင်းတွစ်တာကရေးပါတယ်။အခုချိန်ထိတော့ကိုရီးယားနှစ်နိုင်ငံကြားတိုက်ခိုက်မှုတစုံတရာတော့မဖြစ်ပွားသေးပါဘူး
။တရုတ်နိုင်ငံမှာ၅နှစ်တချင်ချင်းပါတဲ့ကွန်မြူနတီပါတီညီလာခံမတိုင်ခင်ရပ်ပိုင်းလိုမှာပဲပီချင်းမျိုးတော်ကတရားတစ်ခုပေါ်မှာကြာစာပေးနေကရှက်ရှက်ပါပါနိုင်ငံရေးဆန္ဒပြကန့်ကွက်တဲ့နှဖူးစူးစာရန်ချိန်ဆွဲတာကိုအာဏာပိုင်တွေဖယ်ရှားလိုက်တဲ့အကြောင်းလူမှုကွန်ရက်ပေါ်ပြန့်နှံ့တဲ့ပုံတွေမှာတွေ့ရပါတယ်။တရုတ်သမ္မတရှီချင်းဖြင့်ရာထူးကထွက်ဖို့ကိုဗစ်ကာယောကထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေကိုအဆုံးသတ်ဖို့တောင်းဆိုချက်တွေပါဝင်တဲ့နဖူးစည်းစာရုံးတွေချိတ်ဆွဲထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေကိုတရုတ်နိုင်ငံမှာတားမြစ်ကန့်သတ်ထားတဲ့ Twitter လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့ကြတာပါ။ပြည်ချင်းမျိုးတော့အနောက်မြောက်ဘက်ကနာမည်ကြီးတက်သူတွေရှိရာ Hadrian အရက်ကနဖူးစည်းစာရုံးတွေချိတ်ဆွဲခဲ့တယ်လို့ဆိုတဲ့ဒရားပေါ်မှာမျိုးတွေထွက်ပေါ်နေတဲ့ပုံတွေကိုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပါတယ်။ဒီသမားရှီချင်းပင်ရဲ့ဦးဆောင်မှုတက်တန်းကိုတတိယအကြိမ်အတည်ပြုပေးလိုက်မယ်လို့ခန့်မှန်းထားတဲ့တရုတ်ကွန်မြူနတီပါတီညီလာခံကျင်းပမဲ့ဘေကျင်းမြို့တော်မှာလူကြိုးရေးတိုးမြှင့်ထားခြင်းမှာပဲကန့်ကွက်ဆန္ဒပြတဲ့တွင်ထွက်ပေါ်လာပါဆန္ဒပြဆန္ဒတစ်ခုမှာတော့အာနာရှင်တစ်စပေါက်ရှီချင်းကိုဖိရှို့စာတင်ကြောင်းတွေလုပ်ငန်းခွင်တွေကနေဆန္ဒပြချို့ပြချစို့ဆိုပြီးရေးသားထားတာတွေ့ရပါတယ်တရုတ်နိုင်ငံမှာသမ္မတကိုနာမည်တက်ပြီးဆန္ဒပြတာမျိုးတိတ်မတွေ့ရပါဘူးဆန္ဒပြနှစ်ဖူးစည်းမှာ ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကန့်သက်ချက်တွေကိုစန့်ကျင်တဲ့ဆက်သားတွေကိုလည်းတွေ့ရပါတယ်။ကိုဗစ်ကပ်ရောဂါကင်းစင်ရေးတရုတ်စုရောဂါတင်းကျပ်တဲ့မူဝါဒတွေကျဉ်းသုံးနေတဲ့ပေါ်တရုတ်နိုင်ငံကမြေကြီးတော်တော်များများလည်းစိတ်ပြည့်နေကြပါတယ်။
ဩဇာကြီးတဲ့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဗီဘာဂျွာကိုဝေဖန်တဲ့အတိုက်ခံ PDI ပါတီကဝါရင်အထက်လွှတ်တော်အမတ်အဇမ်ဆော်ဝတီကိုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုနဲ့ကျက်တပရီနေမှာပါကစ္စတန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းအမရမ်ခန်းရဲ့ PDI ပါတီကပါတီကိုစားပြုအထက်လွှတ်တော်အမတ်ဆော်ဝတီရဲ့အစ္စလာမ်မတ်ဘတ်နေင်ကိုအာယုံမတက်ခင်မှာပဲဝင်ရောက်စီနမီဖမ်းဆီးသွားတာဖြစ်ပါတယ်။ဘ ਹੁ အစိုးရစုံစမ်းရေးဌာန FIA ကသူကိုပါကစ္စတန်ကြီးတဲ့နဲ့ကြီးတဲ့ကြီးကဲတို့ကိုဆန့်ကျင်တဲ့ဆက်ဆက်ပွဲကောင်းတဲ့ချင်းချောက်မှုတွေ Twitter လူမှုမီဒီယာမှာရေးတာတဲ့အတွက်လို့ပြောပြီးအငင်းပွားပွဲ Cyber ရာဇဝတ်မှုဥတွေနဲ့တရားဆွဲဆိုလိုက်တာလည်းဖြစ်ပါတယ်။ငွေကြေးခွန်အားချမှုနဲ့တရားရင်ဆိုင်နေရတဲ့ဝန်ကြီးချုပ် Shabat Sharif နဲ့တားဖြစ်သူ Hamza Shabat တို့ကိုပါကစ္စတန်ရှေ့ပိုင်းလာဟိုတရားရုံးကနေတရားတွေလွှတ်ပေးလိုက်တာအတွက်တွတ်တော်မှ Swati က Twitter မှာဗိုလ်တစ်ခုနဲ့ကလောင်ပြောင်တယောပြီးရေးသားခဲ့တာဖြစ်ပါတယ်။မစ္စတာဘတ်ရာနဲ့အပေါင်းပါတချို့ကိုဂုံပြူချောင်းရာဇဝတ်သားတွေလွတ်မြောက်အောင်လုပ်ပြီးကိုရလင်းတင်ဝင်အဂတိလိုက်စားနိုင်ပြီလို့သူ့ Twitter မှာရေးထားတာဖြစ်ပါတယ်။ FIR ကတော့ဒါဟာဘယ်ရာရှိပဲဖြစ်စေသူတို့ကျူးလွန်တာကိုကင်းလွတ်ခွင့်ရနေတယ်ဆိုပြီးတော့သတင်းမှားတွေနဲ့နိုင်ငံတော်အဖွဲ့အစည်းတွေကိုချိန်ချောက်မှုဖြစ်နေတရားဆွဲထားတာလည်းဖြစ်ပါတယ်။
ဒီနေ့နိုင်ငံမှာစာသင်ခန်းတွေနဲ့မွတ်စလင်ခေါင်းစည်းပေါ်ကခြုံငွေပေးသင့်မပေးသင့်ဆုံးဖြတ်ဖို့တရားဥပဒေတရားသူရင်ဦးကြားမှာသဘောထားကွဲပြားနေပါတယ်။အိန္ဒိယမှာဒီကိစ္စကြောင့်နှစ်ဆမဲမှာပဲဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တယ်လို့လူနည်းစုတွေခွင့်ရင်းနဲ့ပတ်သက်လို့လည်းအဓိကအာရုံစိုက်စရာဖြစ်ခဲ့ရတာပါ။တောင်ပိုင်းကနတာကပြည်နယ်မှာတော့စာသင်ခန်းတွေနဲ့ခေါင်းစည်းပေါ်ကခြုံတာတွေမလွတ်ဖို့ဖေဖော်ဝါရီလမှာတာမြစ်ခဲ့ပါတယ်။ခေါင်းစည်းပေါ်ကခြုံတာအစ္စလာမ်ဘာသာမှာမဖြစ်မနေလုပ်ရမယ့်ကိစ္စတစ်ခုမဟုတ်ဘူးဆိုပြီးနောက်ထပ်တရားဥပဒေတစ်ခုကလည်းဆုံးဖြတ်ချက်ကိုအတည်ပြုခဲ့ရတာကအမြင့်ဆုံးတရားဥပဒေရောက်ခဲ့တာပါ။အများကအနိကဲစောင့်ကြည့်နေကြတဲ့တရားသူကြီးနှစ်ဦးထိုင်တရားရုံးချုပ်ရဲ့ကြာသပတေးနေ့ဆုံးဖြတ်ချက်မှာတော့ကျောင်းတွေမှာကျောင်းဝတ်စုံဝတ်ဆင်မှုအာဏာပိုင်တွေမှာလုပ်ပိုင်ခွင့်ရှိရလို့တရားသူကြီးတူကဆုံးဖြတ်ခဲ့ပြီးနောက်တူကတော့ခေါင်းစည်းပေါ်ကဝတ်ဆင်ခွင့်ကိုပြည်နယ်အစိုးရအနေနဲ့ကန့်သက်ပိုင်ခွင့်မရှိဘူးဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တဆိုင်ရာလူမှုတိုင်းဝန်အနေနဲ့ဝတ်စုံဝတ်ဆင်ရမယ့်သတ်မှတ်ချက်ကိုလမ်းညာရမှာဖြစ်ကြောင်းတရားသူကြီးဟာမက်ဂူပတာကပြောဆိုခဲ့တယ်လို့နောက်ထပ်တရားသူကြီးဖြစ်တဲ့ဆူရန်ရှူဒူလီယာကတော့ခေါင်းစည်းပေါ်ကခြုံငွင်းကိုဘာသာရေးအလေးထားတစ်ခုဖြစ်အခြေခံစဉ်းစားတာဟာလွဲမှားတယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
တန်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့တဝက်လောက်မှာတိုင်ဖွန်းမုန်တိုင်းမိုးခေါင်ရေရှားမှုနဲ့အပူလိုင်းဒဏ်တွေအပါအဝင်တဘာဝဘေးဒဏ်တွေကနေလူအသက်တွေကိုကာကွယ်ပေးနိုင်တဲ့ကြိုတင်သတိပေးစနစ်မရှိတဲ့အကြောင်းကုလသမဂ္ဂရဲ့အစဉ်ခန်းစာသစ်ကဖော်ပြပါတယ်။တဘာဝဘေးဒဏ်အန္တရာယ်လျှော့ချရေးနိုင်ငံတကာနှင့်အထိတ်မှဖြစ်တဲ့ကုလသမဂ္ဂတဘာဝဘေးဒဏ်အန္တရာယ်လျှော့ချရေးဆိုင်ရာယုံ UNDRR နဲ့ကမ္ဘာမိုးလေဝသအဖွဲ့တို့ပူးရဲပြုစုတဲ့အစဉ်ခန်းစာထုတ်ပြန်ရမှာသတိပေးလိုက်တာပါဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းက VOA အတွက်သတင်းဆောင်မှပေးပို့ထားပါတယ်နားဆင်ပါရှင်
ရာသီဥတုပြင်းထန်မှုတွေဟာပုံမဆိုးရွားလာနေပြီးအချိန်ရည်လဲစိတ်လာပါတယ်ရာသီဥတုဖောက်ပြန်မှုနဲ့ဆက်ဆက်သဘာဝဘေးဒဏ်တွေတင့်လွဲတဲ့ဒေသတွေမှာနေထိုင်သူက 3.6 ဘီလီယံလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။လူတွေကြောင့်ဖြစ်ရတဲ့ရာသီဥတုပြောင်းလဲမှုပိုပြီးပြင်းထန်ပြီးထိမှတ်မထားတဲ့ရာသီဥတုအခြေအနေတွေကြောင့်ဖြစ်ရတဲ့သဘာဝဘေးအန္တရာယ်အရေးအတွက်ဟာငါးစတိုးလာတယ်လို့လည်းပြောပါတယ်။2030အရောက်မှာနှစ်စဉ်သဘာဝဘေးဒဏ်အရေးအတွက်960လောက်ဖြစ်လာမယ်လို့ UNDRR ကခန့်မှန်းပါတယ်။2030အရောက်မှာမိုးကောင်ရေရှားဖြစ်မှုတွေက30ရာခိုင်နှုန်းတိုးလာပြီးချစ်ချစ်တောက်ပူပြင်းတဲ့အပူလိုင်းတွေဖြစ်ပွားမှုအရေးအတွက်က30ဖြစ်လာမယ်လို့လည်းသတိပေးထားပါတယ်။ Lorita Hiba Girardet ဟာဆိုရင် UNDRR ရဲ့ဘေးအန္တရာယ်ဆိုင်ရာအသိပေးစောင့်ကြည့်ရေးနဲ့စွမ်းရည်ဖွံ့ဖြိုးရေးဆိုင်ရာဌာနရဲ့အကြီးအကဲဖြစ်ပါတယ်။လူမှုအတိုင်းဝိုင်းတွေအနေနဲ့ရာသီဥတုပြောင်းလဲမှုနဲ့လက်ရောညီတွေဖြစ်စေပြီးကိုယ်တိုင်ကာကွယ်နိုင်ရေးအတွက်ကြိုတင်သတိပေးစနစ်တွေကိုတိုးမြင့်မှုကအကောင်းဆုံးနည်းလမ်းတွေဖြစ်တယ်လို့သူမကပြောပါတယ်။အခုချိန်ထိတော့ကမ္ဘာနိုင်ငံတွေရဲ့ထက်ဝက်မှာပဲစနစ်တွေတက်ဆင်ထားတဲ့ကြောင်းသူမကပြောပါတယ်။
This means that one out of three people globally.
အထူးသဖြင့်ကျွမ်းငယ်ကလေးတွေပေါ်ကဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံနောက်အာဖရိကဒေသကလူ10ဦးမှ6ဦးဟာအားထားလောက်တဲ့ကြိုတင်သတိပေးစနစ်မရှိဘူးဆိုတဲ့သဘောသက်ရောက်ပါတယ်။ဒါဟာလက်တန့်ခံနိုင်စရာမရှိပါဘူး
။ကြိုတင်အသိပေးစနစ်တွေမရှိတာကြောင့်အသက်အိုးအိမ်တွေဆုံးရှုံးရသလိုမလိုအပ်ဖက်ပိုင်ဆိုင်မှုတွေလည်းပျက်စီးရတယ်လို့သူမကထောက်ပြပါတယ်။ကြိုတင်သတိပေးစနစ်တွေအပြည့်အစုံရှိတဲ့နိုင်ငံတွေနဲ့ရှင်ရင်သတိပေးစနစ်အကန့်အသတ်နဲ့သာရှိတဲ့နိုင်ငံတွေမှာတဘာဝဘေးဒဏ်ကြောင့်ဆက်ဆက်သေးဆုံးရမှုကရှစ်ဆပိုပြီးများကြောင်းအချက်လက်တစ်တင်မှာတွေ့ရတယ်လို့လည်းသူမကပြောပါတယ်
။ Lack of early warning leads to loss of lives and livelihoods and unnecessary
24နာရီလောက်ကြိုးပြီးသတိပေးချက်ထားနိုင်နေဆိုရင်ပျက်စီးမှုတွေကို30ရာခိုင်နှုန်းရှော့ချနိုင်ပြီးရာသီဥတုနဲ့ဆက်ဆက်နေတဲ့အန္တရာယ်ကနေကပ်ဘေးဆိုးကြီးအဖြစ်ကိုမရောက်နိုင်မှုဆိုတော့ကျမတို့သိထားပါတယ်။ကပ်ဘေးဆိုးကြီးဖြစ်ရတဲ့အကြောင်းရင်းကလူမှုအတိုင်းဝိုင်းတွေအနေနဲ့ကြိုတင်ပြင်ဆင်မထားတာနောက်ဒီလူမှုအတိုင်းဝိုင်းတွေမှာအလွယ်တကူပြင်းထန်တဲ့ရာသီဥတုဒဏ်ကိုခံရနိုင်တဲ့အခြေအနေကနေရောဘာတက်တာအောင်ဆောင်ရွက်မထားတာတွေကြောင့်ဖြစ်ပါတယ်
။ကြိုတင်သတိပေးစနစ်အတော်များများကတော့ရေကြီးမှုဒါမှမဟုတ်လဲစိုက်ကလုံးမုန်တိုင်းတို့လိုဘေးဒဏ်မျိုးတွေအတွက်သာအကျုံးဝင်ပါတယ်။ဒါပေမဲ့လည်းပြင်းထန်လွန်ကဲပြီးမကြုံဘူးတဲ့ရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်အခြေအနေတွေကြောင့်နိုင်ငံတွေအနေနဲ့ဘေးဒဏ်အမျိုးမျိုးကိုချုပ်တင်သတိပေးနိုင်တဲ့စနစ်တွေမှာရင်းနှီးမြှုပ်နှံချဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒီလိုစနစ်တွေဟာဆိုရင်တပြိုင်တည်းပေါ်ပေါက်လာနိုင်တဲ့ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုဆန်ရသဘာဝဘေးဒဏ်တွေကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။အခုဆက်ပြီးကျန်းမာရေးဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။ချင်းကိုက်ခံရတာကနေတဆင့်လူတွေကိုကူးဆက်တတ်တဲ့သွေးလွန်တုပ်ကွေးအဖျားယောဂါဟာမကြသေးခင်နှစ်တည်းအတွင်းထိုင်းနိုင်ငံလိုအရှိတောင်အရှနိုင်ငံတွေမှာစိုးရိမ်စရာကျန်းမာရေးပြဿနာတစ်ခုဖြစ်ခဲ့ပါတယ်။ဂျပန်နိုင်ငံကအလှကုန်ပစ္စည်းထုတ်တဲ့ကုမ္ပဏီတစ်ခုကချင်းတီရဲ့သဘာဝအမှုအချက်နဲ့ဘာကိုမကြိုက်တာလဲဆိုတာကိုနှစ်အတော်ကြာစောင့်ကြည့်လေ့လာခဲ့ကြပြီးတဲ့နောက်အခုတော့ချင်းကာကွယ်ဆေးရည်သစ်တစ်မျိုးကိုထုတ်လုပ်လိုက်ပါပြီ။ဒီဆေးရည်ရဲ့အာနိသင်အကြောင်း Reuters သတင်းတပုတ်ကိုမတ်ခွာညိုကပြောပြပေးပါမယ်ရှင်။
ချင်းကတဆင်ကူးစက်မှုအတော်များများဟာသိမပြောပါလောက်ဘူးဆိုပေမဲ့လည်းပြင်းထန်တဲ့ကူးစက်မှုတွေမှာတော့တုပ်ကွေးလိုဖျားနာနိုင်ပြီးတစ်ခါတလေအသက်ဆုံးပါတဲ့အထိဖြစ်စေပါတယ်။ထိုင်းနိုင်ငံမှာအဲ့ဒီလိုချင်းကတဆင်ကူးစက်တဲ့ယောဂါကိုထိန်းချုပ်နိုင်အောင်ဂျပန်အလှကုန်ပစ္စည်းကုမ္ပဏီကာအိုကထုတ်တဲ့ချင်းမကတ်တဲ့ဆေးရည်သစ်တစ်မျိုးကိုစပြီးတော့ဖြန့်ဖြူးနေပါပြီ။ဒီဆေးကလူအရေပြားပေါ်မှာချင်းမနာနိုင်အောင်လုပ်ပေးတာဖြစ်ပါတယ်
။私たちはまずこの行動とか体の構造をつぶさに観察するところから始めます。
チヌイの無陣類ね、ご看到破壊本を刺ぴろ、あにけ掃除けちゃわり。チヌガが追目そけま、ルイ家ぴょぼ切差来びそらね、てちゃ似やでじゃ便せ、拿来ぴろま追そったわ。てけろにゃ、ルイ家ぴょぼま、切らぴろ拿るもやろ、君らは漏れないん、かまべ、そぴろ君ら追けみちゃわり。
チヌガがルてやを追そうめそいん、အရေပြားပေါ်မှာလိမ့်ထားတဲ့ဆေးရည်ကချင်းရဲ့ခြေထောက်တွေကိုဆေးပစ်တဲ့စီပေးသွားတာကြောင့်ချင်းတွေအတင်းယုံခံပြီးတော့ပြန်ထွက်ပြေးတာကိုကာအိုကသူတေတီတွေကတွေ့ခဲ့တာပါ။တမယိုးကြချင်းဆေးတွေဟာနတ်ခံအာယုံကိုပိတ်ဆို့တဲ့နည်းနဲ့သူ့သွေးဆုပ်မဲ့သူကိုရှာမတွေ့အောင်တားဆီးပေးတာဖြစ်ပြီးအခုကာအိုကထုတ်တဲ့ဆေးရည်အစ်စ်ကတော့ချင်းနားမဲ့လူအရေပြားကိုချင်းတွေဘလို့မှလာနားလို့မရအောင်ဖန်တီးပေးလိုက်တာပါ။ AI နံပါတ်ကကာအိုကုမ္ပဏီရဲ့ဒူဂျူဓာတ်ခွဲခန်းသူတည်တည်ပါသူတို့ကမျက်နှုံးမြင်ကင်မရာတွေနဲ့ချင်းတွေနားတဲ့မျက်နှာပြင်တွေကိုစောင့်ကြည့်လေ့လာခဲ့ကြတယ်လို့ပြောပါတယ်
ပိုက်ကိုင်းしてしまうからでマラリアとか
ချင်းတွေကရင်ရေပြားတွေရရရုံနဲ့မကပါဘူးဖျက်ဖျားနဲ့သွေးလွန်တကွေဒီလိုမျိုးယောဂါတွေလည်းဖြစ်စေတတ်ပါတယ်ချင်းခိုက်ခံရလို့ယောဂါကူးဆက်ပြီးတော့အသက်သေဆုံးရတဲ့သူတွေလည်းရှိနေတာမလို့အဲ့လိုမဖြစ်ရအောင်လို့တခုခုလုပ်ပေးနေတာပါ
2015ကနေ2019အထိသွေးလွန်တုပ်ကွေးယောဂါကူးစက်မှုဟာအရှိတောင်အာရှဒေသမှာ46ရာခိုင်နှုန်းအရေအတွက်အားဖြင့်ဖြစ်ပွားမှု4သန်းခွဲကျော်ကနေ6သန်းခွဲအထိတိုးလာတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။ကလေးတွေဟာပိုးပြီးတော့ချင်းကိုက်ခံရတတ်တာမို့ဒီတော့အတွက်မှထိုင်းနိုင်ငံကကျောင်းသားတွေကိုချင်းအန်ဒီရဲ့ပညာပေးအစီအစဉ်တရက်ကိုလည်းကာအိုကုမ္ပဏီကစမ်းသပ်ခဲ့ပါတယ်။စက်တင်ဘာလလယ်မှာဗန်ကောက်မြို့ကဖရာထိုင်းကျောင်းမှာသွေးလွန်တုပ်ကွေးချီကွန်ဂူနီယာငှက်ဖျားစတဲ့ ကူးစက်ယောဂါတွေအပါအဝင်အထူးသဖြင့်အပူပိုင်းဒေသချင်းကတစဉ်ကူးစက်တတ်တဲ့အဖျားယောဂါတွေအကြောင်းသင်တန်းပို့ချခဲ့ပါတယ
် infected person infected people in Thailand and the younger generation is the most so
ထိုင်းနိုင်ငံမှာချင်းကိုက်ခံရပြီးကူးစက်ယောဂါဖြစ်တဲ့သူရေအတွက်ကိုကြည့်မယ်ဆိုရင်လူငယ်တွေကအများစုဖြစ်နေတာတွေ့ပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့ရဲ့အနာဂတ်ကိုစောင့်ရှောက်ပါဆိုတဲ့အစီအစဉ်အောက်မှာလူငယ်မျိုးဆက်တွေကိုအဓိကထားပြီးပညာပေးလုပ်ပေးပါတယ်ခလေးတွေရဲ့အသက်မဆုံးရှုံးဖို့ကိုပထမဦးစားပေးအနေနဲ့စဉ်းစားတာပ
ါချင်းအန်ဒီရဲ့အကြောင်းပညာပေးအနေနဲ့ရောသူတို့ကုမ္ပဏီရဲ့ထုတ်ကုန်ပစ္စည်းဘလောက်ကောင်းတယ်လဲဆိုတာကိုပါကြော်ညာဖို့ကြိုးပမ်းမှုအဖြစ်ကာအိုကုမ္ပဏီဝန်ထမ်းတွေကစေးရည်လိမ့်ထားတဲ့လက်ကိုချင်းတွေအပြည့်ရှိနေတဲ့ဘုံထဲထိုးထည့်ပြီးတော့လက်တွေတရုပ်ပြပေးတာပါဒီချင်ပြေးတဲ့ဈေးရည်ကိုထိုင်းနိုင်ငံကစတိုးဆိုင်တွေမှာအမေရိကန်ဒေါ်လာ1ဒေါ်လာနဲ့180သတ်မှတ်ဈေးနဲ့ဝယ်ယူနိုင်ကြပြီဖြစ်ပါတယ်ရှင်
။မခွညိုပြပြပေးခဲ့တာပါရှင်။သောရရှင်များရှင်1930ပြည်လွန်နှစ်များအတွင်းကကိုလံဘတ်စ်နေ့ကိုအမေရိကန်ဗဟိုအစိုးရရုံးပိတ်ရက်အဖြစ်ကြေညာအသိအမှတ်ပြုထားပါတယ်။အမေရိကကိုတွေးရှိဖော်ထုတ်ခဲ့သူအဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာဆိုပေမဲ့တကယ်သမိုင်းမှာတော့ကိုလံဘတ်စ်ချေချခဲ့တာကအမေရိကမဟုတ်ဘဲဘာဟာမားစ်ကျွန်းသာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီခင်းစဉ်ရဲ့အကျိုးဆက်အဖြစ်ထာနေတိုင်းရင်းသားမြို့နယ်စုတွေရဲ့ယဉ်ကျေးမှုရိုးရာဒလေတွေပျောက်ဆုံးခဲ့ရပါတယ်။ဒါကြောင့်လော့စ်အန်ဂျလိစ်စပါဝင်အမေရိကန်ရဲ့နေရာတချို့မှာအောက်တိုဘာလ10ရက်နေ့ကိုလံဘတ်စ်နေ့အဖြစ်မဆွင်နှွှဲကြတော့ဘဲထာနေတိုင်းရင်းသားပြည်သူများနေ့အဖြစ်အခမ်းအနားကျင်းပကြပါတယ်။သမ္မတဂျိုးဘိုက်ဒင်ဟာ2021ခုနှစ်မှာထာနေတိုင်းရင်းသားပြည်သူများနေ့ကိုအသိအမှတ်ပြုပြောခဲ့တဲ့ပထမဆုံးသမ္မတဖြစ်ပါတယ်။ဒါပေမဲ့ကိုလံဘတ်စ်နေ့အဖြစ်သတ်မှတ်ထားတာကိုတော့မပယ်ဖြတ်နိုင်သေးပါဘူး။ဂျူနီယာဒူလော့ရဲ့သတင်းဆောင်ပါကိုဥတင်မောင်တန်းကပြောပြပေးပါမယ်ရှင်
။ကေဗင်နူးနက်စ်ဟာဌာနေတိုင်းသားတောင်ဘတ်မျိုးနွယ်စုရဲ့ခေါင်းဆောင်ဖြစ်ပါတယ်။ဒီမျိုးနွယ်စုတွေကခေတ်သစ်လော့စ်အန်ဂျလိစ်မြို့မှာနေထိုင်နေကြပါတယ်။ခရစ်စတိုဖာကိုလံဘတ်စ်အမေရိကန်ကမ်းကိုမစိုက်ခင်ကတည်းကဒီနယ်မှာနေထိုင်ခဲ့ကြတာပါ။2018ခုနှစ်မှာလော့စ်အန်ဂျလိစ်မြို့ကပထမမူးဆုံးထာနေတိုင်းသားပြည်သူများနေ့ကိုကျင်းပခဲ့ပါတယ်။ဒီနေ့အတွက်လူနက်စ်ကထာနေတိုင်းသားမျိုးနွယ်စုတွေရဲ့ရိုးရာတိုင်ငယ်ပုံတူကိုဖန်တီးခဲ့ပါတယ်။ဒါကခြေအေးမှုသင်္ကေတသဘောပါ။အောက်တိုဘာလ10ရက်နေ့မှာလည်းအဲ့ဒီအခမ်းအနားကိုအဲ့ဒီအခမ်းအနားသင်္ကေတတွေယူလာခဲ့ပြီးထာနေတိုင်းသားတွေရဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ Visibility, seeing us, know what we exist starts with that.
ကျွန်တော်တို့တွေတီးရှိနေတယ်ဆိုတာနဲ့စာမှာပါကျွန်တော်တို့တီးရှိနေတာကိုသူတို့သိတာနဲ့ကျွန်တော်တို့အကြောင်းကိုပြောနိုင်ပါမယ်ဆက်ဆံရေးတွေဖြစ်ထွန်းလာနိုင်ပါမယ်အဲ့ဒီတရားကိုကျွန်တော်တို့တည်နိုင်ပါမယ
်ဟော့ဖ်နီယာ27ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ကထာနေတိုင်းရင်းသားတောင်ဘတ်မျိုးနွယ်စုရဲ့ဘဝပြောင်းလဲသွားခဲ့ရပါတယ်စပိန်ကဆန်ဂေဘရီယယ်တာရနာပြုမစ်ရှင်ကတိုင်းရင်းသားတွေကိုနှစ်ချစ်ခရံအဖြစ်သွတ်သွင်းခဲ့ပြီးအာဓမ္မလှုပ်အားပေးခိုင်းခဲ့တာပါအဲ့ဒီအဖွဲ့ကသူတို့ကိုပေးထားတဲ့နာမည် Gabriel Linos ကိုသူတို့အခုတိုင်ဆက်ခံနေရတော့ဖြစ်ပါတယ်။ San Gabriel Band of Mission Indians အဖွဲ့က Art Morris ကအခုလိုပြောပါတယ
်။ And when we were baptized they didn't give us
they didn't ခရစ်ယာန်ဘာသာတဲ့သွတ်သွင်းတော့ဌာနေတိုင်းသားနာမည်ကိုသူတို့မှတ်တမ်းမှာမရေးသွင်းပါဘူး။ကျွန်တော်တို့ရဲ့တမိုင်းဆုံးရှုံးသွားပါတယ်။ခုဘာသာစကားပြောဖို့ခွင့်မပြုခဲ့ပါဘူး။အခြေခံအဖြစ်ကျွန်တော်တို့ယဉ်ကျေးမှုနဲ့တမိုင်းကိုဖျက်ပစ်လိုက်တာပါပဲ
။တောင်ဖတ်ဘာသာစကားကအခုခါပျောက်သွားခဲ့ပေမဲ့ပြန်လည်ဖော်ထုတ်ဖို့ကြိုးစားနေကြပါတယ်။ Los Angeles ကဌာနေတိုင်းသားပြည်သူတွေအနေများတဲ့နေရာတွေတဲကတနေရပါ။ဌာနေတိုင်းသားတွေရဲ့နေရေးထိုင်ရေးစားရေးတောင်ရေးပညာရေးနဲ့စေဝါဆိုင်ရာကိစ္စတွေအတွက်ကော်မရှင်တရားဖွဲ့စည်းထားပါတယ်။အဖွဲ့အနေနဲ့ရန်ကုန်ငွေအလုံးလောက်မရှိပေမဲ့ဌာနေတိုင်းသားပြည်သူများနဲ့အရေးကြီးတာကိုကွန်ရှင်ဥက္ကဋ္ဌကအခုလိုပြောပါတယ
် I think that it's an amazing day that we're no longer celebrating Christopher Columbus because it's very well documented that
ဒီနေ့ကအထူးကိစ္စနေ့တနေ့ပါအခုကျမတို့က Christopher Columbus ကိုတချီတမျှတော့လုံးမနေကြတော့ပါဘူးသူကလူကောင်းတယောက်မှမဟုတ်တာ
ဒါက
စာနဲ့ရှင်နဲ့ကိုရှိပြီးသားပါဒီတော့ကျမတို့ပြည်သူတွေကျမတို့ယဉ်ကျေးမှုနဲ့ရိုးရာတွေကိုအထိမ့်မဲ့ပွဲတွေလုပ်ကြရမှာပါ
ကိုလံဘတ်စ်နေ့နဲ့အဆက်ဖြတ်ဖို့အတွက် Los Angeles မြို့က Grand Park အများပြည်သူရင်မြင်မှာရှိတဲ့ Christopher Columbus ရုပ်တုကို2018ခုနှစ်နိုဝင်ဘာလမှာဖယ်ရှားပစ်ခဲ့ပါတယ်။ဒါပေမဲ့ Italy နယ်ပွား America အသိုက်အဝန်းကြီးမားတဲ့နေရာတွေမှာတော့ Columbus နေ့ကိုအခမ်းအနား
ကျင်းပနေကြစေပါနယူးယောက်မြို့ရဲ့ 5th Avenue လမ်းမှာဆိုရင်နှစ်စဉ်လက်လည်ပွဲကျင်းပနေတော့ပါပဲနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုအပါအဝင်ဒေသခံနိုင်ငံရေးသမားတွေအဖို့အီတလီနယ်ပွားအမေရိကန်တွေရဲ့ဂုဏ်ပြုစာနေ့ကိုအလေးထားနေရတော့ဖြစ်ပါတယ်ခင်ဗျာ
ဦးတင်မောင်တမ်းပါရှင်အခုတော့ဥကျော်စံသားရဲ့ကမ္ဘာသတင်းမီဒီယာတဲကမြန်မာဆန်ရသတင်းများကောက်နှုတ်ချက်ကိုနားဆင်ကြပါရှင
်မြန်မာနိုင်ငံမှာနျူကလ িয়ার လက်နက်ရရှိသွားရင်ဒေသတစ်ခုလုံးအတွက်အန္တရာယ်ဖြစ်မယ်စစ်ကောင်စီဟာပြည်ပတိုင်းရင်းသားတွေစုပူတောင်းကျမ်းသူတွေအပေါ်မှာနျူကလ িয়ার လက်နက်တွေသုံးမှသိကြတယ်တည်ငြိမ်မှုကင်းမဲ့နေတဲ့အခြေအနေမှာမိုက်မဲသောစစ်ကောင်စီကြောင့်ဒေသတစ်ခုလုံးအန္တရာယ်ရှိနေတယ်မကြခင်ကဘင်္ဂလားဒေ့ရှ်နယ်စပ်မှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာအကောင်းဆုံးနမူနာတွေဖြစ်တယ်။ဒါကြောင့်မြန်မာစစ်တပ်ကနျူကလ িয়ার လက်နက်ရရှိသွားရင်မြောက်ကိုရီးယားရဲ့ပိုဆိုးမှာဖြစ်တယ်လို့ရေးသားထားတာဖြစ်ပါတယ်။စစ်ကောင်စီဟာအငယ်စားနျူကလ িয়ার ဓာတ်ပေါင်းဖို့တည်ဆောက်ဖို့ရုရှားနိုင်ငံပိုင်နျူကလ িয়ার စွမ်းအင်ကုမ္ပဏီနဲ့သဘောတူညီမှုရရှိလိုက်တာဟာနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ဆိုတဲ့သူတို့ရဲ့ရည်ရှိမျှော်မှန်းချက်ကိုအလေးအနက်ထားပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်တဲ့စစ်ကောင်စီကတော့ဒီနျူကလ িয়ার စွမ်းအင်ကိုလျှက်စစ်နဲ့သိပ်ပံသူတွေကဆေးဝါးထုတ်လို့ရမှသာသုံးမယ်လို့ဆိုထားပါတယ်သို့တော်လည်းပဲသုံးသပ်သူတွေကတော့တဟာစီရေးမှအဆုံးပြုဖို့အတွက်ပထမခြေလှမ်းဖြစ်တယ်လို့ပြောကြပါတယ်တကယ်တော့အာဆီယံမှာလည်းပဲဒေသတစ်ခုလုံးနျူကလ িয়ার လက်နက်ကင်းမဲ့တဲ့ဒေသဖြစ်မြောက်ရေးအတွက်သဘောတူညီမှုချက်ကိုလက်မှတ်ရေးထိုးထားရတာရှိပါတယ်တဲ့ဆိုတော့အခုမြန်မာစစ်ကောင်စီရဲ့လှုပ်ရဟာဒီသဘောတူညီချက်ကိုဆန့်ကျင်နေတယ်လို့လည်းသုံးသပ်ထားပါခင်ဗျာ The end of ASEAN as we know it ကျွန်တော်သိထားတဲ့ ASEAN ပုံစံညီကုန်းချုပ်သွားပြီဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံချူလာလောင်ကောင်တက်ကသူကပါမခတီတီနန်ဘွန်ဆာဒီရက်ရဲ့သုံးသပ်ချက်ကိုတော့projectsyndicate.org ကထုတ်ပြပြမှာဖြစ်ပါတယ်။95နှစ်သက်တမ်းရှိလာပြီဖြစ်တဲ့အာဆီယံဟာယူကရိန်းပေါ်ရုရှားကျူးကျော်မှုပြဿနာမြန်မာနိုင်ငံမှာဆက်အနာသိမ့်မှုနဲ့တခြားပြဿနာတွေကြောင့်ဆက်လက်ရပ်တည်ရေးအတွက်အကြတဲ့နဲ့ရင်ဆိုင်နေရတယ်။နိုင်ငံရေးစီးပွားရေးလုံခြုံရေးလူမှုရေးယဉ်ကျေးမှုစတဲ့နယ်ပယ်တွေမှာတပေါင်းတစ်စီးရဲ့ဖြစ်ရေးဆိုတဲ့2000ခုနှစ်အာဆီယံချာတာရဲ့မျှော်မှန်းချက်ဟာအခုခါပြည့်ပြည့်သွားခဲ့ပြီ။ကျန်တာလေးကိုဆက်လက်ထိန်းဖို့အတွက်ဆိုရင်အခြေအနေမှန်ကိုတကယ်လက်ခံပြီးထိုက်သင့်လျောက်ပတ်စွာပြန်လည်စူးစမ်းရမှာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့အာဆီယံရဲ့ဒေသရင်းပေါင်းစည်းရေးဆိုတဲ့ကြွေးကြော်ချက်ဟာအစကတည်းကသိပ်ပြီးအလေးနဲ့မရှိခဲ့ပါဘူးတဲ့။အာဆီယံရဲ့ကုန်သွယ်ရေးဆိုတာဥရောပစမတ်ကလိုဒေသရင်းအဖွဲ့အစည်းတွင်ကုန်သွယ်ရေးတဲ့ပြင်ပကမ္ဘာနဲ့ကုန်သွယ်မှုကသာပိုပြီးများပြားလာခဲ့တယ်လို့ဆိုပါတယ်။အာဆီယံချတာအသက်ဝင်လာပြီးခါစားမှာတော့အာဆီယံစီးပွားဖွံ့ဖြိုးမှုဟာကမ္ဘာမှာတည်ထောင်မှုအလျင်အမြန်ဆုံးဖြစ်ခဲ့သလို2017အလွန်မြန်မာနိုင်ငံရဲ့နိုင်ငံရေးပွင့်လင်းလာမှုနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလည်းရှိလာခဲ့တဲ့အတွက်အာဆီယံရဲ့မျှော်မှန်းချက်တွေနဲ့လည်းလျော့ညီရဖြစ်ခဲ့တယ်လို့ဆိုရတယ်။ဒါပေမဲ့ပထဝီဝင်နိုင်ငံရေးအခင်းကျင်းပြောင်းလဲလာမှုကြောင့်အဲ့ဒီတိုးတက်မှုတွေဟာအခုခါမှာထိခိုက်ပြက်ပြားသွားပြီဖြစ်တယ်။အာဆီယံရဲ့မျှော်မှန်းချက်တွေအောင်မြင်ဖို့အတွက်ဆိုရင်ချင်းချင်းလိုအပ်ပါတယ်။အခုလက်ရှိမှာတော့ရုရှားနဲ့အနောက်နိုင်ငံတွေအကြားတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားသူခေါ် zero sum game ဘယ်သူမှအကျိုးမရှိနိုင်တဲ့ပဋိပက္ခတွေဖြစ်နေတဲ့အတွက်ကြောင့်အာဆီယံဟာလည်းမလွဲ့မသွေနှစ်ချမ်းခွဲရတော့မှာဖြစ်ပါတယ်တဲ့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့အကျိုးစီးပွားပြဿနာမြန်မာပြည်တွင်းပဋိပက္ခရုရှားရဲ့ယူကရိန်းကျူးကျော်မှုဒီပြဿနာတွေတစ်ခုစီတိုင်းမှာအာဆီယံအဖွဲ့ဝင်တွေဟာနှစ်ချမ်းခွဲနေပါတယ်တဲ့ဆိုတော့ကအာဆီယံဟာခေါရုံကလိုပုံစံတစ်မျိုးတည်းနဲ့တောက်လျှောက်သူသူသွားမယ်ဆိုတဲ့သဘောမျိုးလုံးဝမဟုတ်တော့ပဲစိတ်သဘောထားတိုက်ဆိုင်တဲ့နိုင်ငံချင်းချင်းပြန်လည်အုပ်စုဖွဲ့ကြမှာဖြစ်ပါတယ်။ဒါမှမြန်မာနိုင်ငံလိုနိုင်ငံတစ်ခုရဲ့ပြဿနာကြောင့်အုပ်စုတစ်ခုလုံးရှေ့မတွန်းနိုင်တဲ့အခြေအနေမျိုးမကြုံရတော့ပဲကန္တလိုက်ဆက်လက်လှုပ်ထိုင်မှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျ။
ဥကျော်စံသားစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကို website စာမျက်နှာ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ14ရက်တောက်ကြနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ
်ကျွန်မရှင်အဖွဲ့ချင်းချင်းတော့ဟိုအကြေးတွေ့ဆုံဆွေးနွေးပြီးတဲ့ခါမှာသူပဲကိုပဲအမိ
တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်ကချင်ပြည်နယ်ချီပွေခရိုင်ကချင်အထုဒေသတင်မှာမြေရှားတပ်တူထုတ်လုပ်တာကြောင့်တဘာဝပတ်ဝန်းကျင်နဲ့ခြံတွက်သီးနှံတွေအစိတ်တင်ရပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဒါစီရင်နာစီကြောင်မီလေးစတာတွေကိုသုံးပြီးစွန့်အင်ထုတ်လို့တာဟာသဘာဝပတ်ဝန်းကျင်ထိခိုက်ပြီးအပူဓာတ်လွန်ကဲစေတာမို့ရာသီဥတုကိုပြောင်းလဲစေတယ်လို့ယူဆကြပါတယ်။ရေနဲ့လေကလျှက်စစ်တအားထုတ်ယူတာဟာအသံရှင်းဆုံးနဲ့အကောင်းဆုံးလို့လည်းဆိုပါတယ်။လေအားလျှက်စစ်ထုတ်ယူတဲ့လေယာဟလျှက်စစ်မော်တော်ကားမိုဘိုင်းဖုန်းနဲ့ကွန်ပျူတာမှာသုံးဖို့အတွက်မြေရှားသတ္တုဟာမရှိမဖြစ်တဲ့ပစ္စည်းဖြစ်နေပါတယ်။ဒါပေမဲ့ပြဿနာကမြေရှားတပ်ထုထုတ်ယူရမှာတဲ့သဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ပျက်စီးစေတာပဲဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်အရှေ့မြောက်ပိုင်းကကချင်အထုဒေသတိဟာတရုတ်ရဲ့မြေရှားဆက်ယုံဖြစ်တာပါတယ်။လွန်ခဲ့တဲ့မတ်လကယူဒုကနေစုံစမ်းဖို့ Global Witness အဖွဲ့ကစီစဉ်ပါတယ်။အဲ့ဒီအခါမှာစင်ကာပူနိုင်ငံတော့ကျယ်ဝင်းတဲ့မြေနေရာမှာမြေရှားတပ်တူထုတ်ယူတဲ့လောက်ွက်ပေါင်း300နီးပါးတွေ့ရတဲ့အပြင်မြေရှားတပ်တူစစ်ယူတဲ့အစိမ်းရောင်ရေကန်ပေါင်း2,800ကျော်ကိုလည်းတွေ့ရတယ်လို့ဆိုပါတယ်။နေကြဆောင်တပ်ရဲ့ခွင့်ပြုချက်နဲ့လုပ်နေကြတာဖြစ်ပါတယ်
။ကချင်ပြည်နယ်အရှေ့မြောက်ဘက်ပိုင်းချေဖွေခရိုင်မှာတရုတ်ကုမ္ပဏီတွေမြေရှားတပ်တူထုတ်ယူနေတာနှစ်အတော်ကြာနေပါပြီ။မြေရှားတပ်တူထုတ်ယူမှုဟာသဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းကိုအန္တရာယ်ပေးနေကြောင်းအရက်ဖက်အဖွဲ့အစည်းတွေက2018မှာစစ်တမ်းကောက်ယူခဲ့မှုပါတယ် NLD အစိုးရလက်ထက်မှာလည်းမြေရှားတပ်တုစစ်ဆေးရေးအဖွဲ့က2019မှာအစိုးရခန်းစားတစောင်းထုတ်ပြန်တယ်လို့ Global Witness အဖွဲ့ကဆိုပါတယ်လွန်ခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးကောင်းငင်ဂျူဒုကရောကွင်းစင်းလေးလာရာမှာရော Global Witness အဖွဲ့က6လလောက်စုံစမ်းစစ်ဆေးတဲ့အခါတရုတ်ပြည်ရဲ့မြေရှားတပ်တုလုပ်ငန်းမှာခြေပွေခရိုင်ဟာအဓိကပါဝင်နေတာတွေ့ရတယ်လို့ဆိုပါတယ်2019ခုနှစ်ကတရုတ်လူမျိုး 16,000 လောက်ကချင်အထူးဒေသတက်မှအလုလုနေကြောင်းသိရပါတယ
်တရုတ်အခောက်ခွန်ဌာနစီးရင်အရာ2015မေလက2021ဩဂုတ်လအထိ၄နှစ်အတွင်းမြေရှားတပ်တုတန်ချိန်3,400ကျော်မြန်မာပြည်ကတင်သွင်းကြောင်းသိရပါတယ်ဒေါ်လာတန်း1,100ဘူးလောက်ရှိပါတယ်တကဘာလုံးမှာ2020ကမြေရှားတပ်တုတန်ချိန်3,400ထုတ်ယူပါတယ်တရုတ်ပြည်က3,400အမေရိကန်က3,800မြန်မာက3,000ထွက်ကြောင်းကန့်မှန်းကြပါတယ်ချီပွေပန်ဝါဆော့လော်ဝိုင်းမော်မျိုးနယ်အစိပ်ပိုင်းတွေပါဝင်တဲ့ကချင်းအထုဒေသတစ်မှာမြေရှားတပ်တုအကြီးအကျယ်ထုတ်လုပ်နေတာဖြစ်ပါတယ်မြေရှားတပ်တုထုတ်ပေါ်ရမှာ auxiliary acid ammonium bicarbonate စတဲ့ဓာတုပစ္စည်း5မျိုးလောက်သုံးပါတယ်အစိပ်တင်တာမှုဒေသအတွက်ချင်းစောကားသီးနဲ့တခြားသီးကိုဝဲသူနေပါလာတယ်လို့ပြရပါတယ
်ကချင်အထုဒေသတက်မှာလော်ဝော်လာချိတ်ဇိုင်ဝါလီစုနဲ့ရဝမ်စတဲ့မျိုးနွယ်တွေအခြေချနေထိုင်ပြီးလာချိတ်မျိုးနွယ်ဖြစ်တဲ့စကုံတင်ရင်းမိသားစုကဩဇာညောင်းပါတယ် KIA ကချင်လူမျိုးရေးတပ်ဖွဲ့က1986ခုမှာခွဲထွက်ပြီးဘကပဗမာပြည်ကွန်မြူနစ်ပါတီနဲ့ပူးပေါင်းကပန်ဝါနဲ့ကံပိုက်တီမှာခြေကုပ်စခန်းတွေဖွင့်ခဲ့ပါတယ်ဘကပ101အစ်စ်ဒေသအဖြစ်သတ်မှတ်ပြီးစီအစိုးရကိုဆန့်ကျင်ပါတယ်1989မှာဘကဘပြိုကွဲတဲ့အခါဒီမိုကရေစီသစ်တက်မတော်ကချင် NDAK ကိုဖွဲ့စည်းပြီးကချင်အထူးဒေသတစ်ကိုချုပ်ကင်ပါတယ်2009မှာစီအစိုးရနဲ့နေကြားစောက်တက်အစီအစဉ်ကိုလက်ခံပြီးနေကြားစောက်တက်ရင်3ရင်းဖွဲ့စည်းလိုက်ပါတယ်2019မှာဒီမိုကရေစီပါတီသစ်ကချင်ကိုတီထောင်ပြီး အာဏာရအစိုးရနဲ့ပူးပေါင်းလုပ်ကြမယ်လို့ကြေညာပါတယ်။ရေရှားတပ်တုထုတ်လုပ်မှုဟာအန်ဒီရဲ့ရှိပေမဲ့စစ်ကောင်စီလက်အောက်ခံငယ်ကြားသောတပ်ကြီးစိုးတာမို့ကန့်ကွက်သူနေပါတယ
်။ရေရှားတပ်တု16မျိုးရှိတဲ့အနေနဲ့ကချင်အထုဒေသ1မှာရှားပါတဲ့ Dysprosium နဲ့တာဘီယန်တပ်တုတွေထွက်တာမို့တရုတ်ကုမ္ပဏီတွေအဖို့အလွန်အသုံးဝင်ပါတယ်။ထုတ်လုပ်တဲ့အခါစွန့်ပစ်ရတဲ့ပစ္စည်းဟာအစိတ်အတော့ရှိတာမို့အန်ဒီရဲ့ကြီးပါတယ်။ဘဝဒီလကတောက်သုံးရေကိုစစ်ဆေးကြည့်တဲ့အခါမှာအစိတ်တက်နေတာတွေ့ရတယ်လို့အရက်ဖက်အပွဲတစ်ဖွဲကဆိုပါတယ်အခုအချိန်ဟာမတိလာသေးပေမဲ့ရေရှည်မှာဒေသတစ်ခုလုံးကျန်းမာရေးထိခိုက်လာနိုင်ပါတယ်မြေရှားရှာဖွေရေးမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းကိန်းသူဟာလောက်ခပိုရတယ်လို့ကချင်ဝေ့ဖ်မှာပေါ်ပြပါတယ်အချင်းအထုဒေသတစ်ကိုနေကြားဆောင်တက်နေစစ်ကောင်စီတပ်ကချုပ်ကင်ထားတဲ့အတွေ့အပြင်းလူတွေဝင်ရောက်လေ့လာဖို့အခက်အခဲရှိပါတယ်။ချုပ်ကိုင်းတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့တရုတ်ကုမ္ပဏီတွေအကျိုးအမြတ်ခံစားရပြီးဒေသခံပြည်သူတွေဖိနှိပ်ခံရပါတယ်။မြေရှားလုံငန်းကန့်ကွက်သူကိုနေကြားဆောင်တပ်ကဖမ်းဆီးထိတ်လန့်ကြောင်းဧပြီလ12ရက်နေ့ထုတ်ကချင်ဝေ့ဖ်မှာဖော်ပြပါတယ်။တရုတ်ကုမ္ပဏီတွေမြေရှားတပ်ထုထုတ်ယူလို့အစိတ်အသင့်နဲ့ဒေသကထွက်တဲ့သီးနှံတွေကိုတရုတ်ဘက်ကမဝယ်တော့တဲ့အတွက်ဒီလကံတို့စာဝင်နေရေးခက်ခဲလာကြောင်းသိရပါတယ်ခင်ဗျာ
သူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါပါမြန်မာနိုင်ငံမှာ COVID-19 လှည့်အသွင်ဖြစ်နေစဉ်ကာကွယ်ဆေးထိုးရာနဲ့အန္တရာယ်ကြီးနိုင်သူတွေကိုဗစ်တောက်ဆေးတောက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်။လက်ရှိ Omicron မျိုးကွဲ BA4 နဲ့ BA5 လှိုင်းတဲ့အတွက်ဘလို့ကာကွယ်ဆေးထိုးပြီးအသက်ကြီးသူနဲ့ရောဂါအခန့်ရှိသူတွေဘလို့တောက်ဆေးတွေတောက်တင်ပါတယ်။ဒီအကြောင်းမြန်မာနိုင်ငံမှာကျန်းမာရေးပညာပေးနေတဲ့အထွေထွေရောဂါကုဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းမေးမြန်းထားပါတယ်ရှင်။
โอเคดร.เชวองครับคุณเราမြန်မာနိုင်ငံမှာကိုဗစ်လှိုင်းသွင်းပြန်မြင့်တက်လာတာနဲ့ဒီတစ်ခေါက်ကိုဗစ်ဆိုင်ရာလက္ခဏာသတိပြုတင်တာတွေနောက်အဓိကကူးစက်နိုင်တဲ့နေရာတွေနဲ့ပတ်ဝန်းကျင်ထိုးတာပါဝင်ပေါ့နော်လှုပ်တင်တဲ့ကာကွယ်ရေးအကြောင်းပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ခေါက်တော့ဆင်မရေးဘလူးကာကွယ်ဆေးမျိုးထိုးတင်တာနဲ့ကိုဗစ်ဖြစ်လာခဲ့ရင်လည်းဘလူးကုသတင်တာတွေကိုအဓိကပြောမှာပါဆင်မရေးအဲ့ဒီတော့ဒီတစ်ခါဘလူးကာကွယ်ဆေးထိုးတင်တာကလည်းစရှင်းပြပေးပါလားဆင်မ
ကျွန်တော်တို့ကအခုကြတော့လေအရင်တော့ဟိုအဲ့ဒီ Omicron မတိုင်ခင်တော့ထိုးထားတဲ့ဆေးတွေပြင်မှာကျွန်တော်တို့ကအခုကြတော့အဲသူတို့ကအဲ့ဒီ bivalent vaccine ပေါ့နော်အဲ့ဒီ messenger RNA နှစ်မျိုးနဲ့လုပ်ထားတဲ့ vaccine ကတော့ Omicron ကို specific ဖြစ်တယ်လို့ပြောရတာပေါ့နော် Omicron B5 အတွက်ပို့ပြီးတော့ကောင်းနေဆိုတော့ကြာအဲ့ဒါမျိုးရလို့ရှိရင်တော့အဲ့ messenger RNA vaccine ပေါ့နော် Moderna တို့ Pfizer တို့အဲ့ဒီဟာတွေထိုးလို့ရှိရင်တော့အကောင်းဆုံးပဲပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းကျမတို့ကဒီပမာတိမှာတော့ခုလလောဆယ်ကြတော့သူတို့ရတဲ့ vaccine တွေကိုပဲရတယ်လို့ပေါ့နော်သူတို့ထိုးနေကြရတာတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ရတဲ့ vaccine တဲ့မှာတော့ဆင်မဘယ်လိုအကျံပြည့်ချင်လဲ
အဲရတဲ့ vaccine မှာတော့ကျမတို့ကအရင်တော့သူတို့ထိုးထားတဲ့ဟာနဲ့မတူတဲ့ vaccine ပေါ့နော်အဲ့ဒီဟာကိုကျမတို့ကအဲသူတို့အဲလွန်ခဲ့တဲ့သူတို့နောက်ဆုံး last dose ထိုးထားတာပေါ့နော်အဲ့ဒါ2လလောက်ကျော်သွားပြီဆိုတော့သူတို့ antibody ကတဖြည်းဖြည်းကျလာပြီလို့ထင်တယ်ပေါ့နော်အဲ့တော့အဲ4လအနည်းဆုံး4လလောက်ရှိပြီဆိုလို့ရှိရင်တော့ချက်ချင်းရတဲ့ vaccine ကိုထိုးဖို့ပေါ့နော်အဲ့ဒီသူတို့အစိုးရကလည်းထိုးပေးနေတဲ့ vaccine တွေရှိတယ်ပေါ့နော် private မှာလည်းကျမတို့ကိုဖကကိုတီးတန့်ဝယ်ပြီးတော့ထိုးလို့ရတဲ့ vaccine တွေလည်းရှိတယ်ဆိုတော့ကျမတို့ကအဲရတဲ့ vaccine ကိုပဲထိုးဖို့အတွက်အကြံပေးတာတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆင်မအခုလိုဒီကာကွယ်ဆေးထိုးရတော့လည်းပဲပေါ့နော်ကာကွယ်တော့လည်းပဲအခုအနေထားမှာကတော်တော်များများက covid ပြန်ဖြစ်လာခဲ့ရောဆင်မကုသမှုပိုင်းအတွက်ဘယ်လိုအကျံပြည့်ချင်လဲ
ကျမတို့ကတကယ်လို့ပေါ့နော်အဲကိုဗစ် positive ဖြစ်သွားပြီပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့သူ့ရဲ့အသက်ပေါ့နော်သူ့မှာရှိတဲ့ underlying ရောဂါတွေရှိလားအဲ့ဒါတွေပေါ်မှာမူတည်ပြီးကျမတို့ကကုရတာတွေအဲ့လိုအကျံပေးရတာရှိတာပေါ့နော်တကယ်လို့အဲအသက်လည်းငယ်တယ်ကိုကကိုခံအားလည်းကောင်းတယ် underlying ရောဂါတွေမရှိဘူးဆိုရင်တော့သူတို့ကိုအိမ်မှာပဲအဲနားနေဖို့အိမ်ကလူတွေနဲ့တည်တန့်နေဖို့ပေါ့နော်အဲ့ဒါပြီးလို့ရှိရင်သူ့ရဲ့ရောဂါဖြစ်တဲ့ဟာတွေကိုပဲကျမတို့က symptomatic treatments လေးတွေပေးပြီးတော့အနာယူ ဖို့เนาะအနာယူဖို့နဲ့အိပ်ဆက်ဖို့အဲ့လိုကောင်းကောင်းအိပ်ဖို့เนาะအဲ့လိုမျိုးပဲပြောတယ်။နောက်ကြတော့ရှင်เนาะတကယ်လို့ covid positive ဖြစ်သွားပြီးတဲ့အခါမှာ negative ဖြစ်တဲ့အချိန်ကြမှာပြန်ပြီးတော့သူတို့အလုပ်ခွင့်ကိုသွားဖို့ပေါ့เนาะအပြင်မှာလူတွေနဲ့ဆက်သွယ်ဖို့အဲ့တော့ negative ဖြစ်ပြီးလည်းကျမတို့က10ရက်လောက်အထိ mask ကိုတော့တတ်ထားဖို့ပေါ့เนาะသူတို့ကကူးစက်နိုင်သေးတယ်လို့သတ်မှတ်တဲ့အတွက်ကြောင့်မလို့ကျမတို့ကအဲ့လိုမျိုးအကြံပေးတယ်ပေါ့เนาะတကယ်လို့အသက်ကြီးတဲ့လူတွေပေါ့အဲ underline ယောဂရှိတယ်သူတို့မှာအဲစီချိုသွေးတိုးတွေရှိတယ်ဒါမှမဟုတ်လည်းတချို့ကြောက်ကเนาะကြောက်ကဆေးနေရတဲ့လူနာတွေကင်ဆာယောဂတွေရှိတယ်အဲ့လိုမျိုးလူတွေဆိုရင်တော့တကယ်ဆေးရုံဆေးခန်းတွေမှာသွားပြီးတဲ့အခါမှာလိုအပ်တဲ့ treatment တွေပေါ့เนาะအဲ့ဒါတွေကိုယူရတာရှိတယ်တကယ်လို့အဲ့လိုမျိုးသူတို့ချက်ချင်းကိုသွားဖို့ accessible မဖြစ်ဘူးဆိုရင်တော့အခုချိန်မှာကျမတို့ကအဲ့ဒီ covid ဆေးတွေပေါ့เนาะတောက်ဆေးတွေပေါ်နေတာလည်းရှိတယ်ပေါ့เนาะအဲ့တော့အဲ့လိုမျိုးတွေကိုလည်းကျမတို့ကအခုနောက်ပိုင်းမှာဆိုလို့ရှိရင်အဲ့ဒီ antiviral drugs ပေါ့เนาะအဲ့ဒီဟာတွေကိုတောက်ဖို့အတွက်ကျမတို့အကြံပေးတာတွေရှိပါတယ
်ဟုတ်ကဲ့ဆရာမဘလို့ဆေးမျိုးကိုဆရာမအကြံပြုချင်တယ်အခုလက်ရှိဖြစ်နေတဲ့အနေထားရလဲ
အရင်တော့ဆိုလို့ရှိရင်တော့ကျမတို့ကအဲ့ဒီ delta မှာတော့အဲ့ remdesivir အဲ့ဒီ injection ပေါ့เนาะထိုးဆေးကိုထိုးရတာတွေရှိတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့အရန်ကောင်းလာတာကြကျမတို့အဲ့ဒီ omicron မှာကျတော့အဲ့ဒီ antiviral ကိုတောက်ဆေးတွေပေါ်လာတာရှိတယ်အဲ့ဒီနှစ်မျိုးရှိတယ်ပေါ့เนาะ AA pharmacy ကနေဒီပမာပြည်ထဲမှာလည်းသူတို့အဲ့ဒီဆေးတွေကိုအလွယ်တကူဝယ်လို့ရနေတယ်ဒါပေမဲ့ဆရာဝန်လက်မှတ်နဲ့ပေါ့เนาะဆရာဝန်ထောက်ခံခြင်းနဲ့တို့ရဲ့တော့တောက်တဲ့မတောက်တဲ့မျိုးကိုသုံးဖြတ်ပြီးတဲ့အခါမှာအဲ့လိုမျိုးတောက်ရတာလေးရှိတဲ့အတွက်ကြောင့်မို့အဲ့ဒီဆေးတွေကိုဖြစ်ဖြစ်ချင်းပေါ့เนาะဆဆဖြစ်ချင်းဒီဆေးတွေကိုဝယ်ပြီးတောက်လိုက်တဲ့အချိန်မှာအဲ့ဒီ9ရက်ပေါ့เนาะအဲ့လိုမျိုးတောက်လိုက်တဲ့အချိန်မှာတို့ရဲ့ယောဂါရဲ့သူရဲ့ပြင်းထန်မှုတွေရောချက်ချင်းကျော့ကျသွားတာရောကျမတို့ကြားရတယ်ပေါ့အခုနောက်ဆုံးပေါ့ထုတ်တဲ့ဆေးကတော့အဲ့ဒီ Paxlovid ဆိုတဲ့ဆေးပေါ့เนาะ AA Pharmacy ကနေထုတ်တာပေါ့เนาะအဲ့ဒီဟာကတော့ဒီ Omicron အတွက်ဆိုလို့ရှိရင်အဲ့ Omicron B5 ပေါ့เนาะခုလောလောဆယ်ဖြစ်နေတဲ့ဟာအတွက်ဆိုလို့ရှိရင်เนาะသူကတော့ 88-90% လောက်ထိကို cover ဖြစ်တယ်ပေါ့เนาะဒီ viral replication တွေအဲ့ဒီ virus ကိုခန္ဓာထဲမှာပွားလာတယ်ကိုဟန်တာတဲ့အကြောင်းမလို့နောက်အဲ့ဒီယောဂပြင်းထန်တာတွေလည်းဆေးရုံတဲရတာတွေနောက်အသက်ဆုံးရှုံးမှုတွေကိုအများကြီးရောကြနိုင်တယ်လို့ပြောတယ
်ဟုတ်ကဲ့ထိုးဆေးရဲ့အားနည်းတွေကဆရာမကြီးဘယ်လိုနောက်ဆုံးရှိနေလဲအ
ဲထိုးဆေးကတော့ तू ကအဲ့ဒီ data ဖြစ်တဲ့အချိန်မှာတော့ तू ကအရန်ကို तू အသုံးလဲများတယ်ချက်ချင်းထိုးပြီးတဲ့ခါမှာလည်းလူတွေကတော်တော် recovery ဖြစ်တဲ့အတွက်ကြောင့်မလို့တော်တော်များများကလည်းသူတို့ထိုးထားတယ်ပေါ့နော်ဒါပေမဲ့အခုကျတော့ तू ကအဲ့ virus ကျတော့ तू ကအဲ့ဒီ resistant တွေကလည်းအဲ့ဒီ strain တွေကလည်းအများကြီးပေါ်ပေါ်လာတယ်ပေါ့နော်အခုဆိုရင်မျိုးကွဲပေါင်းကအဲ95-100လောက်ထိတော့မကတော့ပေါ့နော် mutation တွေအများကြီးဖြစ်တဲ့အခါကျတော့ဒီဆေးတွေ effectiveness ကလည်းညော့လာတယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်အဲ့တော့တချို့ဆိုလို့ရှိရင်တော့လည်းအဲ့လိုအရင်တော့အထက်စားလို့ရှိရင်တော့ 60% လောက်ထိကိုသူတို့ညော့လာတယ်လို့ပြောတာမျိုးတွေလည်းကြားဘူးတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီထိုးဆေးအနေနဲ့ဆိုလို့ရှိရင်เนาะကျမတို့ကဆေးရုံဆေးခန်းဒီမှာသွားပြီးတော့มาထိုးရမယ်တဘောမျိုးလည်းရှိတယ်เนาะသူ့ရဲ့ effectiveness ကလည်းညော့လာတဲ့အတွက်ကြောင့်မို့ကျမတို့ကတော့ဒီတက်နိုင်နေဆိုလို့ရှိရင်အဲဆက်ဆက်ချင်း positive ဖြစ်တာနဲ့တပြိုင်တည်းကိုယ်မှာ underline နေရှိတဲ့အသက်ကြီးတဲ့ကင်ဆာယောဂါတွေပါလေအဲ့လိုမျိုးပေါ့เนาะ high risk ဖြစ်တဲ့လူတွေဆိုတော့เนาะကျမတို့ကချက်ချင်းဒီ covid base တွေပေါ့เนาะ covid ဆေးတွေကိုတောက်ဖို့အတွက်ကျမတို့ကအကြံပြုချင်ပါတယ
်ဟုတ်ကဲ့ဆင်မဈေးနှုန်းအနေထားရရော
တောက်ဆေးအနေနဲ့ကတော့တို့အဲ့ဒီ AA ကနေအခုလောလောဆယ်ထုတ်တဲ့ဟာကတော့ကျမတို့အဲ့ဒီ Paxlovid ကတော့နှစ်သိန်းခွဲလောက်တော့ရှိတယ်ပေါ့เนาะအဲ့ဒီထက်လည်းနည်းနည်းများများမယ
်ဟုတ်ကဲ့ဆင်မကြီးဒီနေရာမှာစားစစ်တဲ့ပိုဈေးအများကြီးကြီးမဲ့ထိုးဈေးတွေကိုပိုထိအောင်မထင်ပြီးတော့ပေါ့နော်မလို့သေးပဲသုံးနိုင်တာမျိုးတွေလည်းတချို့ရှိနိုင်တော့ဒီအတွက်ဘယ်လိုအကြံပြုချင်လဲစင်မရင
်ကျွန်မထင်တာကတော့လေအဲ့လိုထိုးဈေးအခုထိုးပေမဲ့လည်းတချို့တွေကြတော့တကယ်တော့အမှန်တော့ထိုးဈေးကြတော့ကျွန်မတို့ကအောက်ဆီဂျင်တွေလည်းကျလာပြီပေါ့နော်အောက်ဆီဂျင်ကျလာပြီးတော့အရန်ကို symptom တွေကလည်းအရန်ဆိုးလာပြီဆိုလို့ရှိရင်တော့ကျွန်မတို့ကထိုးဈေးကတော့အဲ့ remdesivir ကတော့ဆေးရုံဆေးခန်းတွေမှာမဖြစ်မနေထိုးတယ်အဲ့ဒါအပြင်မှာမှတခြားအဲတခြားသူ့ရဲ့ underline ယောဂါတွေလည်းကုရတာကြီးလည်းရှိတယ်ပေါ့နော်ပြီးတော့ကြတော့အဲတခြားလိုအပ်တဲ့ antibiotics တွေ steroids တွေထိုးရတာရှိတယ်နောက်တစ်ခုတချို့တွေကြတော့အောက်ဆီဂျင်တွေကို high flow တွေပေးရတာရှိတယ်တကယ်အောက်ဆီဂျင်တွေကျလာပြီဆိုရင်အဲ့လိုမျိုး treatment တွေနဲ့ပေးရတဲ့အတွက်ကြောင့်မလို့ကျမတို့ကတော့ဒီထိုးဆေးရတော့ဆေးရုံဆေးခန်းတွေမှာလောက်ရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုမင်းရဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့နေဆက်ဒေတာသတင်းတောက်တွေအဖတ်ဆင်စုစည်းတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ပါရှင
်အပတ်စ ဆင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဟန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေအနေနဲ့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့တိတိတ်မျိုးမှာတမဝါရမယုံနဲ့လဝကယုံအပါဝင်အဆောက်အုံသုံးလုံးမီးလောင်ခဲ့ပြီးလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေတာခန့်အမျိုးသမီးတစ်ယောက်လည်းသေဆုံးခဲ့ပါတယ် KNU ထိန်းချုပ်နယ်မြေတမဟာ6ထဲမှာတော့စစ်တပ်ကတပ်စခန်းတစ်ခုလာရောက်အခြေချဖို့စူးစမ်းနေတယ်လို့ KNL ကပြောပါတယ်သတင်းလွှာတွေထဲမှာတော့ပြည်ထောင်စုအတွင်းမှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆောင်ဆွေးနွေးလိုတယ်လို့ RCSS ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တီးတိမ်မြို့မြို့မရက်ကွက်မှာတမဝါယမယုံနဲ့လဝကယုံအပါအဝင်အဆောက်အဦသုံးလုံးမီးလောင်ပြကျခဲ့ပြီးလက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံအမျိုးသမီးတယောက်သေဆုံးမှုရှိခဲ့တယ်လို့သိရပါဗါဒ်အောက်တိုဘာလ17ရက်နေ့ညကအမိမတိလက်နက်ကိုင်လူတစုကတီးတိမ်မြို့ပေါ်ရှိတမဝါယမယုံကိုဝင်ဖောက်ပြီးတဲ့နောက်မီးလောင်မှုဖြစ်ပွားခဲ့ပြီးရှစ်ဆင့်နောက်ဆင့်ဆိုသလိုတခြားရက်ကွက်ကလူဝင်မှုကြီးကြပ်ရေးရုံးအဆောက်အဦနဲ့ဝန်ထမ်းအင်အားတလုံးဆက်တိုက်လောင်ကျွမ်းခဲ့တာလို့ဒီဒိမျိုးခံတယောက်ကပြောပါတယ်မီးလောင်မှုဖြစ်ပွားနေတဲ့အချိန်မှာပဲဒီဒိမျိုးအခြေဆိုင်ခလာရနှစ်69တိုက်ရင်ထဲကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်လိုင်လိုကျေးရွာကနေအိမ်တလုံးအပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးကလေးလေးယောက်မိခင်အမျိုးသမီးတယောက်လည်းထိမှန်သေဆုံးခဲ့တယ်လို့သိရပါတယ်
ကချင်ပြည်နယ်ရွှေကူမြို့နယ်နန့်လင်းနဲ့နောင်လတ်ကြည်ရွာကြားမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်30ကျော်ကိုလည်းစစ်တပ်ကမွေနှောက်ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာလ17ရက်နေ့မနေ့ပိုင်းမှာရွှေကူမြို့ဘက်ကစစ်အင်အား300ကျော်လောက်ဟာအဲ့ဒီရွာနှစ်ရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာတဲ့အတွက်နှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါတယ်။တနီကုံနေပါတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတယောက်ကိုလည်းလမ်းပြဖို့အတွက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။အထက်ပြင်ရွှေကူဒေသရဲပြီးခဲ့တဲ့စက်တင်ဘာလတတိယပတ်တုန်းကလည်းစစ်တပ်ကဝင်ရောက်လာကြောင်ရွာသား300ကျော်မြို့ပေါ်ကို10ရက်လောက်အကြာတင်းရှောင်ခဲ့ကြရပါတယ
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့နှခခရှစ်တပ်ဖွဲ့ခွဲနေချာဆောင်စခန်းမှာ3ရက်ကြာလက်နက်ငယ်စမ်းတပ်လက်ကျင့်ပစ်ခတ်မှုလုပ်နေတဲ့အတွက်အနီးနားမှာရှိတဲ့ကျေးရွာပေါင်း30နီးပါးကလူတွေကိုတောတောင်ထဲမသွားလာကြဖို့ပိတ်ပင်ထားတယ်လို့သိရပါတယ်အော်တိုဘာလာ17ရက်နေ့ကနေ23ရက်နေ့အထိမနေ့6နာရီကနေညနေ6နာရီအထိလက်နက်ငယ်စမ်းတပ်ပစ်ခတ်မှုလုပ်မှာဖြစ်တာကြောင့်သွားလာတာတွေမလုပ်ကြဖို့နခခရှစ်ဒုတပ်ဖွဲ့ခွဲမှုကလက်မှတ်ရေးထိုးပြီးအော်တိုဘာလာ10ရက်နေ့မှာကျေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားစာပေးပို့ထားတာပါဒီလိုစမ်းတပ်ပြစ်ခတ်နေတာကြောင့်တောတောင်ကိုမိခိုးပြီးလောက်ကင်စားတောက်နေကြတဲ့အနီးနားကရွာသားတွေဟာအခက်ခဲကြုံတွေ့နေရတယ်လို့အမည်မဖော်လိုတဲ့ကျေးရွာအုပ်ချုပ်ရေးမှူးတယောက်ကပြောပါတယ်
စစ်ကောင်စီနဲ့ငိမ့်ချင်ရေးဆွေးနွေးတာတွေထပ်မလုပ်ဘူးမွန်အဖွဲ့အစည်းတွေတောင်းဆိုနေတဲ့ကြားကမွန်ပြည်သက်ပါတီ MNSP နဲ့စစ်ကောင်စီတို့နေပြည်တော်မှာအောက်တိုဘာလ17ရက်နေ့ကနေ23ရက်နေ့အထိဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒုတိယအကြိမ်ဆွေးနွေးပွဲထပ်မသွားဘူးပြီးခဲ့တဲ့ဗဟုကော်မတီမျက်နှာစုံကြီးအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပေမဲ့ဖြစ်အားတွေအမျိုးမျိုးရှိလာတာကြောင့်တွားရောက်တွေ့ဆုံခဲ့တာဖြစ်တယ်လို့NMSP ဘဟုကော်မတီဝင်တယောက်ကပြောပါတယ်ငင်းချိုင်းဆွေးနွေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဒုတိယဥက္ကဋ္ဌတို့နဲ့အတူဘူချုပ်ကြီးမြထွန်းဒုတိယဘူချုပ်ကြီးမူးမြင့်ထွန်းဒုတိယဘူချုပ်ကြီးရာပြည့်တို့တက်ရောက်ခဲ့ကြပြီးမွန်ပြည်သက်ပါတီဘက်ကဒုဥက္ကဋ္ဌနဲ့ဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ပညာလည်နဲ့ဘဟုကော်မတီဝင်နိုင်အမ်ဆိုင်ချန်းတို့တက်ရောက်ခဲ့ကြပါတယ်
KNU ထိန်းချုပ်နယ်မြေတပ်မဟာ6ကော့ကရိတ်မြို့နယ်ထဲမှာစစ်တပ်ကတပ်စခန်းတစ်ခုလာရောက်အခြေချဖို့စူးစမ်းနေတယ်လို့ KNL ဘက်ကပြောပါတယ်။ကော့ကရိတ်မြို့နယ်ကြိတ်ကျေးရွာမှာရှိတဲ့စစ်ကောင်စီခြေကုပ်စခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကတပ်သိမ်းပြီးတဲ့နောက်စစ်တပ်ကကွင်းကလေးနယ်ကော့တနော့ရွာနာမှာတပ်စခန်းလာရောက်အခြေချဖို့စူးစမ်းနေတာလို့ KNL တာဝန်ရှိသူကပြောပါတယ်။အဲ့ဒီနေရာကိုစစ်
တက်အင်အားများပြားရောက်ရှိလာသလိုဂွင်းကလေးကျေးရွာမှာလည်းလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေတာကြောင့်အင်ချီ40ကျော်လဲပစ်စည်းသွားရတယ်လို့ KNU ဒုပလယာခရိုင်ကသတင်းထုတ်ပြန်ထားတာရှိပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမူပြဲမြို့နယ်မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်စက်တင်ဘာလအတွင်းကလေးငယ်3ယောက်အပါအဝင်အပြစ်မဲ့ပြည်သူ9ယောက်သေဆုံးပြီး14ယောက်ဒဏ်ရာရရှိခဲ့တယ်လို့အောက်တိုဘာလ12ရက်နေ့မှာရှမ်းလူခွင့်ရေးမှန်တိုင်အဖွဲ့ကထုတ်ပြန်လိုက်ပါတယ်စက်တင်ဘာလအတွင်းစစ်တပ်ကမူပြဲမြို့နယ်ရဲ့လေကြောင်းပစ်ခတ်မှုတွေလက်နက်ကြီးပစ်ကိုတွေအသုံးပြုခဲ့တာကြောင့်ပွဲကုန်းရက်ွက်3အတွင်းလက်နက်ကြီးတွေကြားရောက်ခဲ့ပြီးဒေသခံပြည်သူ10ယောက်ကျော်ဟာလည်းဂိုဒေါင်တစ်ခုအတွင်းပုန်းရှောင်ခဲ့ရတယ်တိုက်ပွဲကြားမှာပိတ်မိခဲ့တယ်လို့ရှမ်းလူခွင့်ရင်းမှန်တဲ့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတယောက်ကပြောပါတယ်ရက်တတပတ်3ပတ်အကြာတိုက်ပွဲတွေကြောင့်မူပြဲမြို့ပွဲကုံ123ရက်ကွက်ထဲကနေအိမ်တရာကျော်လဲပျက်စီးခဲ့ပြီးဒေသခံပြည်သူအများစုကထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါပြည်ထောင်စုအတွင်းမှာရှိတဲ့တိုင်းသားလက်နက်ကင်တွေနဲ့တွဲဆုံဆွေးနွေးလိုတယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ဘယ်လက်နက်ကင်တပ်ဖွဲ့တွေကိုရည်ညွှန်းတာပါလဲဒီအတွက် RCSS အနေနဲ့ဘယ်လိုစီစဉ်ထားပြီလဲဆိုတာကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
ပြည်ထောင်စုအတွင်းရှိတိုင်းနာလက်နက်ကင်တွေနဲ့တွေ့ဆုံဆွေးနွေးမှုကနေအပြန်အလှန်ဝင်ထွက်သွားလာဆက်ဆံနိုင်ရေးအထင်မှားမှုတွေကိုလျှော့ချနိုင်ရေးနားလည်မှုရရှိရေးယုံကြည်မှုတည်ဆောက်နိုင်ရေးလူထုတိုင်းပြည်အကျိုးအတွက်နိုင်ငံရေးနည်းလမ်းတွေနဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ရေးအတွက်ဖြစ်တယ်လို့အော်တိုဘာလ10ရက်နေ့မှာ RCSS ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်တွဲဆောင်ဆွေးနွေးရေးအတွက်ကာလကိုလည်းအောက်တိုဘာလ10ရက်ကနေလာမယ့်ဖေဖော်ဝါရီလ10ရက်အတွင်းဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကာလအတွင်းအခြေအနေပေါ်မူတည်ပြီးတစ်ဖွဲ့ပြီးတစ်ဖွဲ့တွဲဆောင်သွားမယ်လို့ RCSS ပြောခွင့်ရဒုဗိုလ်မူကြီးဦးမခဲကအခုလိုပြောပါတယ်
။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ထုတ်ပြန်ကြေညာချက်ထုတ်ပြီးတာနဲ့ဖက်ဖက်ကအခြေအနေကိုလေ့လာနှတ်ထောင်စမ်းသပ်ကြည့်အောင်ပေါ့နော်။ဧကယမဝေဘေအဖွဲ့တွေနဲ့စပြီးတော့တွေ့ဆုံရမယ်ဆွေးနွေးကြမယ်ဆိုတာကတော့အဲ့ဒီဟာကတော့အချိန်ဒီအရာပေါ်မှာမူတည်ပြီးတော့မှလှုပ်ဆောင်တော့မယ်လေနော်အခုချက်ချင်းလင်းလင်းတော့ဟိုဘယ်လိုလုပ်မယ်ပါညာသာဖြစ်တော့အတိအကျတော့မပြောနိုင်သေးဘူးပေါ့လေနော်
ဒီဆွေးနွေးမှုအတွက်တခြားတိုင်းနာလက်နက်ကင်တွေကို RCSS ဖက်ကနေဆွေးနွေးဖို့ကမ်းလှမ်းသွားမယ်လို့ပြောပါတယ်ဒီဆွေးနွေးမှုမှာ SSPP ကိုလည်းထည့်သွင်းထားတယ်လို့ဒုဗိုလ်မူကြီးအုံခဲကဆက်ပြောပါတယ
်ကျွန်တော်ရှမ်းအဖွဲ့ချင်းချင်းတော့ဟိုအကြေတွေ့ဆုံဆွေးနွေးပြီးတဲ့ခါမှာသူပဲကိုပဲအမည်ဖလေကြပြီးတော့မှဆွေးနွေးတဲ့အကြိုင်တော့ဒီလီသွားလိမ့်မယ်လို့တော့ယုံကြည်ထားတော့ဘောနော်ပါပြီလို့လဲဆိုတော့ကိုပီတူတူငင်းချမ်းဖူးပြီးတူတဲ့ရဲ့အတွက်ရွှေချက်ကိုစီနေဆောင်ရည်တဲ့ဆိုတော့ဒီပီလေးနဲ့လို့တော့ယုံကြည်တာပေါ့လေ
ပထမဆက်အနေနဲ့ရှမ်းပြည်နယ်အတွင်းရှိတိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးနိုင်ရေးလှုပ်ဆောင်သွားမှာဖြစ်တယ်လို့ RCSS ကပြောရေးဆိုခွင့်ရှိသူကပြောပါတယ်RCSS ဖက်ကစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းတခြားတိုင်းနာအဖွဲ့တွေနဲ့တွေ့ဆုံသွားမယ့်အကြောင်းကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်
။စစ်ကောင်စီဟာတိုင်းနာလက်နက်ကိုင်အဖွဲ့တချို့တောင်းဆိုထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရနေမည်နဲ့ပြည်내တောင်းဆိုနေမှုကိုမူအားဖြင့်သဘောတူတာပဲဖြစ်ဖြစ်သတ်မှတ်ပေးတာမျိုးပဲဖြစ်ဖြစ်လုံပိုင်ခွင့်မရှိသလိုတရားလဲမဝင်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်။ကျွန်မအမည်ကနေတင်ဆက်ပေးထားပါတယ်။နေပြည်တော်ကစစ်ကောင်စီရဲ့ငြိမ်းချမ်းရေးတွေးဆောင်ဆွေးနွေးပွဲမှာပြည်내ရရှိရေးဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကတောင်းဆိုခဲ့သလိုအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA ကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးနဲ့ရှမ်းပြည်တူးတက်ရေးပါတီ SSPP ကတော့ပင်လုံစာချုပ်ပါအချက်တွေကိုအကောင့်ထဲပေါ်ရေးတောင်းဆိုခဲ့တာကိုမူအားဖြင့်စစ်တပ်ဘက်ကသဘောတူခဲ့ကြတယ်လို့ဆိုပါတယ်။အခုလိုမျိုးစစ်အာဏာရှင်ကိုအမြင့်ပြတ်ဖြုတ်ချနိုင်ရေးတော်လှန်နေတဲ့အချိန်မှာစစ်တပ်စီကလည်းဒီလိုတောင်းဆိုတာမျိုးကတရားမဝင်သလိုစစ်ကောင်စီအနေနဲ့လည်းပြည်내တစ်သက်မှတ်ပေးပိုင်ခွင့်မရှိဘူးလို့ NUG အစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝင်ကြီးဌာနပြောင်းစုဝင်ကြီးဦးထင်လဲအောင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီပြည်내တွေသတ်မှတ်တာတို့စစ်ကောင်စီနဲ့စကားပြောတာတို့ဆိုတာကစစ်ကောင်စီကဒီဟာတွေကိုပေးလို့ရတယ်လူလား နော်ပေးပိုင်ခွင့်ရှိသလားဆိုတာကျွန်တော်တို့ကပထမအဆုံးစဉ်းစားရမှာနောက်တစ်ခုကတော့သူတို့အာဏာမြဲဖို့အတွက်ကိုနော်အာပေးတယ်လို့ယူတယ်လို့ဆိုတဲ့အပေးယူတွေနဲ့ကစားနေခဲ့ကြတာဗျာသူတို့မှာဒီလိုမျိုးပေးပိုင်ခွင့်လည်းမရှိဘူးနော်လူတို့ကသူတို့ကိုအာဏာအနှင်းထားတာလည်းမဟုတ်ဘူးလူတို့ဆန္ဒလည်းမပါဘူးဥပဒေရောအကြောင်းရလည်းအခြေမြင့်မရှိဘူ
း NUG အစိုးရရဲ့အပီပီဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကလည်းစစ်ကောင်စီတပ်စီမှာပြည်내ရရှိရေးတောင်းဆိုနေတာကအထိပ္ပယ်မရှိဘူးလို့ပြောပါတယ်
အဝါပြည်내ပေးမယ်ပေးချင်တာကတော့ဝါပြည်သူလူထုဟာလည်းကျွန်တော်တို့ပြည်သူလူထုပါကျွန်တော်တိုင်းတာပါစစ်ကောင်စီနဲ့ဒါကိုပြောနေလို့ဘလို့မှအလုံးမပြေဘူးအစီလည်းမပြေဘူးနှစ်ပေါင်း80ကျော်အလင်းများခံပြီကွာသူတို့ပစတဲ့ကထွက်လာတဲ့ဥစ္စာကကတိမရှိဘူးကဝတ်မရှိဘူးဒီကြည့်ဆုံးတရားဝင်ချင်းမရှိဘူ
း NUG အစိုးရအနေနဲ့ဂျားကာလာအခြေခံဥပဒေရေးဆွဲရေးကိစ္စရဲ့ဂျားကာလာအစိုးရပေါ်ပေါက်လာရေးနိုင်ငံပြန်လည်ထူထောင်ရေးကိစ္စရဲ့တွေကိုတော်လှန်ရေးနဲ့အတူတပြိုင်တည်းလှုံ့ဆော်နေကြောင်းထိုင်းသားခေါင်းဆောင်တွေနဲ့လည်းညှိနှိုင်းဆွေးနွေးရေးဆွဲနေတာကြောင့်စစ်ကောင်စီနဲ့ညှိနှိုင်းတာတွေကခိုင်မာမှုမရှိသလိုပေးပိုင်ခွင့်တွေမရှိဘူးလို့ဆိုကြပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ဒီတိမ်မျိုးကတမဝရမယုံနဲ့လဝကယုံအပါအဝင်အဆောက်ဦးသုံးလုံးမိလောင်ခဲ့ပြီးလက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံအမျိုးသမီးတစ်ယောက်သေဆုံးမှုရှိခဲ့ပါတယ်။ကချင်ပြည်နယ်ရွှေကူမြို့နယ်ထဲကစစ်တပ်နဲ့ KIA PDF ပူးပေါင်းတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်အလုံး30ကျော်ကိုလည်းစစ်တပ်ကမွေနောက်ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ
်တော်ရရှင်တွေခုနားဆင်နေကြတာကတော့နယ်စပ်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်းသတင်းလွှာအပတ်စဉ်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တော်ရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းပတ်ဆင်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေ၊ရုပ်သံအစီအစဉ်တွေ၊ရေဒီယိုအစီအစဉ်တွေနဲ့ပတ်သက်ပြီးတော်ရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။တော်ရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကတင်ပြပေးမှာဖြစ်ပါတယ်။
ယူကရိန်းမြို့တော် KF တဝက်မှာရုရှားတပ်တွေကအီရန်လို့ဒုံးဒရုန်းတွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကကြေညာပြီးနေမှာပြောပါတယ်။ယူကရိန်းတောင်ပိုင်းကမိုက်ကိုလက်မြို့မှာလည်းတညာလုံးပစ်ခတ်တာခံရပြီးတော့ငါးတပ်လူနဲ့အဆောက်အဦတစ်ခုပျက်စီးသွားတယ်လို့မြို့တော်ဝန်ကပြောပါတယ်။ယူကရိန်းကိုလေကြောင်းကာဝေးဆင်ရထပ်ပြီးဖြည့်ဆည်းပေးဖို့အတွက်ယူကရိန်းမိတ်ဆွေတွေလှုပ်ဆောင်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာပါ။နေတိုကာဝေးဝန်ကြီးတွေဘရဆဲလ်စ်မှာတွေ့ဆုံပြီးယူကရိန်းအတွက်စစ်ရေးထောက်ပံ့ပေးရေးဆွေးနွေးနေကြပြီးတော့ယူကရိန်းကိုပက်ထင်းတက်မစ်ဆိုင်းဒုံးကျည်တွေကိုပါပစ်ချနိုင်တဲ့ရော့ကက်တွေပို့ပေးမယ်လို့ဗြိတိန်ကကြေညာပြီးနေမှာပြောကြားလိုက်ပါတယ်။အီရန်နိုင်ငံဘက်ဒတ်မြို့တော်အချက်ချန်နေရာတွေမှာရော့ကက်တွေနဲ့အပစ်ခတ်ခံရတဲ့နေ့မှာပဲသမရအသည့်ဖြစ်တဲ့ဝန်ကြီးဟောင်းတူကိုလွှတ်တော်မှတ်တွေကဂျယ်ဇဘရီနေမှာရွေးချယ်လိုက်ကြပါတယ်။ကိုစလင်နေရာ329နေရာမှာလွှတ်တော်မှာမဲပေးသူ261ယောက်နဲ့ထောက်ခံသူ162မဲနဲ့အသက်88နှစ်အရွယ်ရေအင်းမြေဝန်ကြီးဟောင်းအဗ်ဒူလာတစ်ရာရှစ်ကိုသမရအဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအရှိတ်ဘက်ပင်လယ်ပြင်လဲကိုမြောက်ကိုရီးယားကပယ်ထိန်တက်မစ်ဆိုင်းဒုံးတွေပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်ဒါဟာမကြာသေးခင်ရက်တွေမှာမစ်ဆိုင်းတုံးစမ်းသပ်ပစ်ခတ်မှုတွေကိုဇက်တိုက်လုပ်နေတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပစ်လွှတ်မှုလည်းဖြစ်ပါတယ်တရုတ်နိုင်ငံမှာ၅နှစ်တကြိမ်ကျင်းပတဲ့ကွန်မြူနစ်ပါတီညီလာခံမတိုင်ခင်ရက်ပိုင်းလိုမှာပဲဘေကျင်းမြို့တော်ကတရားတစ်ခုပေါ်မှာချက်တပရင်းတွေကရှာရှာပါပါနိုင်ငံရေးဆန္ဒပြကန့်ကွက်တဲ့နဖူးစည်းစာတမ်းတစ်ခုထိတ်ဆွဲခဲ့တာကိုအာဏာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်လူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာဖြစ်ပါတယ်တရုတ်သမ္မတရှီဂျင်ပင်ရန်သူကထွက်ဖို့အတွက်ကိုဗစ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအဆုံးသတ်ဖို့အတွက်တောင်းဆိုချက်တွေပါပါတယ်ဒီပါတဲ့နဖူးစည်းစရံနဲ့ချိတ်ဆွဲထားတဲ့ဓာတ်ပုံနဲ့ဗီဒီယိုတွေကိုတရုတ်နိုင်ငံမှာတမ်းမြစ်ထားတဲ့ Twitter လူမှုပေါ်မှာပြန့်နှံ့ခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအက်တီအက်တို့ဖြစ်ပါတယ်ရှင်သောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3732 58တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနှาศင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမ thank you type ပါ
This program has come to you from the Voice of America, Washington.